Welcome to the Voice of America in Burmese.
Mingla Najama, Toda Sumyashin, Piyu American, Danye, Matamna said to Kuni, Sanuari Lana Seshie, Jada Brini Yabai, Seeds in Ugu, American Beyond Zumiro, Washington, DC Gani, Nema Sano Jinya Gunai Gani, Senai Chi, Lindo Mida, Sakuna Sanga Thons and Nine, Lina Mida Diagoze Rugani, Satin Tolin Bini Babishin. ကျွန်မများသတင်းအောင်မှာဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့2020အမေရိကန်သမ္မတရွေးကောက်ပွဲရလဒ်အပေါ်မကြီးနဲ့ဒေါသတွေနဲ့နာကြီးချက်တွေကနိုင်ငံအဝန်းစုဘူးမှုတွေဖြစ်အောင်လှုံ့ဆော်လာနိုင်တယ်လို့လူညွန်ရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။လူညွန်ရေးကိုချိန်ချောက်နိုင်တဲ့အနေအထားတွေဧပြီလကုန်လောက်အထိဆက်ပြီးတ ပြည်တွင်းအစိုးရတွေအနေနဲ့ရွေးကောက်ခံတာဝန်ရှိသူတွေနဲ့အစိုးရအဆောက်အုံတွေကိုပြင်မှတ်ထားလာနိုင်တယ်လို့လည်းဒီထုတ်ပြန်ချက်မှာသတိပေးထားပါတယ်အစိုးရထောက်လှမ်းရေးအဖွဲ့အပြင်ဥပဒေစိုးမိုးရေးအဖွဲ့တွေနဲ့ပြောဆိုဆွေးနွေးမှုတွေပြုလုပ်ပြီးအခုလိုအကြံပေးစာအသစ်ထုတ်ပြန်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီလိုသတိပေးချက်ထုတ်ပြန်ထားပြီးမှအကြံဖက်လူရဲနဲ့ပတ်သက်လို့ဘာသတင်းအချက်အလက်မှရေးရရရရထားတာမရှိဘူးလို့ပြည်ဝင်လူညွန်ရေးဌာနကပြောပါတယ်ရှင်အမေရိကန်တို့အီရန်အပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုထိဆက်ပြီးတော့ထားရှိမယ်လို့အမေရိကန်နိုင်ငံညာရေးဝန်ကြီးအသစ်အန်တိုနီဘလင်ကင်ကပေါ်ထူနေတာပြောပါတယ
် Iran is out of compliance on a number of fronts and
အီရန်တို့က2015ခုနှစ်စာချုပ်ပါအချက်တွေကိုလိုက်နာဖို့အတော်များများပြက်ကွက်နေကြောင်းပြန်ပြီးလိုက်နာလာဖို့ကလည်းအချိန်အတိုင်းတာတစ်ခုထိလိုအပ်နေမှာဖြစ်သလိုအီရန်တို့ကဂတိကဝတ်တွေကိုဖြည့်ဆည်းသလားဆိုတာကိုစစ်ဆေးအကဲဖြတ်သွားမှာဖြစ်တယ်လို့ဝန်ကြီးတာဝန်ယူပြီးပထမဆုံးအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအန်တိုနီဘလင်ကင်ကပြောပါတယ်ပိတ်ဆို့မှုတွေကိုရုပ်သိမ်းဖို့အဆင်သင့်မဖြစ်သေးသလို JCPOA လို့ခေါ်တဲ့အီရန်ရဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေ2015ခုနှစ်ကချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကိုအမေရိကန်တို့ပြန်ပြီးဝင်ရောက်ဖို့လည်းအလံဝင်နေသေးတယ်လို့သူကပြောပါတယ်သမ္မတဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်တို့ JCPOA စာချုပ်ကနေနှုတ်ထွက်ပြီးအီရန်အပေါ်တန်ခတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်တို့က2019ခုနှစ်ကစပြီးစာချုပ်ပါအချက်အလက်တွေကိုချိုးဖောက်လာခဲ့တာဖြစ်ပါတယ်။အီရန်ကတော့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကငြင်းငြင်းရေးအတွက်ဖြစ်ကြောင်းနဲ့အမေရိကန်တို့ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးတော့တုံ့ပြန်သွားမယ်လို့ပြောပါရဲ့ရှင်။ကုလသမဂ္ဂအဖွဲ့စည်းဝေးမှာတရုတ်နိုင်ငံရဲ့ဩဇာအာဏာကြီးထွားလာတဲ့ကိစ္စအပေါ်စိုးရင်ပူပန်ကြောင်းအမေရိကန်အထက်လွှတ်တော်အမတ်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်အသစ်ခန့်အပ်အတည်ပြုရေးကြမ်းတာစစ်ဆေးပွဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။အမေရိကန်တို့ကကုလသမဂ္ဂကိုရန်ပုံငွေအများဆုံးထည့်ဝင်နေချိန်မှာတရုတ်ကွန်မြူနီပါတီကပါတီရဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းဖို့ကုလသမဂ္ဂအဖွဲ့ကြီးကိုပုံတံပြောင်းလဲပစ်ဖို့ကြိုးစားနေတယ်လို့လည်းအထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီဥက္ကဋ္ဌ James Rich ကပြောပါရယ်ကုလသမဂ္ဂဆိုင်ရာအမေရိကန်အငြင်းရန်ကိုယ်စားလှယ်တပ်အမတ်အသစ်ဖြစ်ရတာခံရသူ Linda Thomas Greenfield ကိုအတည်ပြုခန့်အပ်ရေးဒီသတင်းပတ်ထည့်အမေရိကန်အထက်လွှတ်တော်မှကြားနာစစ်ဆေးပွဲတွေလှုပ်ဆောင်နေတာပါအထက်လွှတ်တော်အမတ်တွေကအာဖရိကတိုက်ကအမေရိကန်နဲ့တရုတ်တို့ရဲ့ယင်းနှိမ့်နှံ့မှုဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ Linda Thomas Greenfield ကိုလည်းတရုတ်အပေါ်မှာသဘောထားပြုတ်ပြောင်းတယ်လို့ဝေဖန်ခဲ့ပါတယ်။တရုတ်နိုင်ငံဟာကုလသမဂ္ဂအဖွဲ့ကိုဖွဲ့စည်းခဲ့တဲ့အမေရိကန်တို့ရဲ့ရည်ရွယ်ချက်တွေကိုတန်ဖိုးချဆင်းအောင်လုပ်ဆောင်နေတယ်လို့အမေရိကန်တို့ရဲ့လုံခြုံရေးနဲ့အမေရိကန်ပြည်သူတွေကိုအင်အားချိနဲ့အောင်လုပ်ဆောင်နေတာကိုသိမြင်ကြောင်းနဲ့ပြန်လည်တွန်းလှန်သွားဖို့လိုအပ်ကြောင်းကုလသမဂ္ဂအသစ်ဖြစ်ရထားခံရသူ Linda Thomas Greenfield ကပြောပါရယ် Facebook အနေနဲ့ရက်ဖက်နဲ့နိုင်ငံရေးအဖွဲ့အစည်းတွေဝါရဖြစ်နေနေရာအဖြစ်အသုံးချတာမျိုးကိုခွင့်ပြုတော့မှာမဟုတ်ကြောင်း Facebook ကြီးကဲ CEO Mark Zuckerberg ကဗုဒ္ဓဟူးနေ့ကပြောဆိုပါရယ် American ပြည်အောင်စုမှာသမ္မတရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်အထိနိုင်ငံရေးအဖွဲ့အစည်းတွေအသုံးပြုခွင့်ရယူပိတ်ဆို့ထားတဲ့အကြောင်းအော်တိုဘာလာအကျွန်းက Facebook လူမှုကွန်ရက်ကကြေညာခဲ့ပါရယ်ဗုဒ္ဓဟူးနေ့ကတော့ဒီလိုပိတ်တင်တာကိုယာယီကနေအငြင်းတမ်းတတ်မှတ်လိုက်ပြီးဖြစ်ကြောင်းနဲ့တစ်ကမ္ဘာလုံးထပ်တူပြီးလှုပ်ဆောင်သွားမယ်အကြောင်းပြောပါရယ် Facebook ကအဲ့ဒီလိုလုပ်ပြီးတဲ့နောက်ပိုင်းမှာကိုပဲနိုင်ငံရေးအစုအဖွဲ့တွေကဆက်ပြီးတော့အသုံးပြုနေတာကိုတားဆီးဖို့ပြက်ကွက်ခဲ့တယ်လို့ The Mark of သတင်း website အပါအဝင်တခြားသတင်းဌာနတွေကရေးထားတဲ့သတင်းတွေအပေါ်မှာရှင်းလင်းချက်ပေးဖို့ Democrat အထက်လွှတ်တော် Matt Markey က Zuckerberg ဆီကိုအင်္ဂါနေ့ကစာရေးပြီးတော့တောင်းဆိုခဲ့ပါတယ်တချို့အဖွဲ့အစည်းတွေဟာ Facebook ကိုအသုံးပြုပြီးတော့သတင်းမှားတွေဖြန့်ဝေပြီးအကြမ်းဖက်လုပ်ရက်တွေစီစဉ်လှုံ့ဆော်ဖို့တုံးနေတယ်လို့စောင့်ကြည့်သူတွေကလည်းထောက်ပြဝေဖန်ကြပါတယ် Facebook ပေါ်မှာနိုင်ငံရေးအရာရေးသားချက်ပမာဏကိုရှော့ချဖို့အစဉ်တွေကိုစဉ်းစားနေတယ်လို့လည်း Mark Zuckerberg ကပြောပါတယ်ရှင်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘက်သာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ကျန်တော်ဝင်းမင်းပါကျတာရင်းနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်နိုင်ငံမှာကိုဗစ်ရင်းမြစ်စုံစမ်းမှုရောက်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေနှစ်ပတ်ကြာကွာရန်တင်းဝင်ပြီးလို့လုပ်ငန်းတွေစတင်နေပါပြီ။ဒီနိုင်ငံကစုံစမ်းစစ်ဆေးအဖွဲ့ဝင်တွေအနေနဲ့သူတို့ကွာရန်တင်းအသွာလာကန့်နေထိုင်ခဲ့တဲ့ဟိုတယ်ကနေဘတ်ကားနဲ့ဒီနေ့ထွက်လာခဲ့ကြတာပါ။တရုတ်နိုင်ငံအနေနဲ့ဒီနိုင်ငံကစစ်ဆေးရေးတောင်းဆိုချက်တွေကိုလရည်နဲ့ချီပယ်ချထားခဲ့ပြီးမှအခုနောက်ဆုံးသူတည်တည်တွေအတွက်လုံလောက်တဲ့လေလာခွင့်ပြုဖို့ကတိပေးခွင့်ပြုခဲ့တာပါဒီစုံစမ်းရေးအဖွဲ့အနေနဲ့သူတည်တနာအဖွဲ့တွေဆေးရုံတွေနဲ့ပထမဆုံးစတွေ့ခဲ့တဲ့ဈေးတစ်ခုကလူတွေကိုသတင်းပတ်ပေါင်းများစွာတွေ့ဆုံမေးမြန်းဖို့ရှိနေပါတယ်ဒီရွေးချယ်ဘက်ကလည်းအခုသွားစုံစမ်းရတဲ့ရည်ရွယ်ချက်ကဒီကမ္ဘာ့ဆေးရောဂါပြန့်နှံ့မှုတွေအဖြစ်တင်ဖို့မဟုတ်ပဲနောက်ရောဂါတွေကြာရောက်လာရင်လည်းပိုပြီးကာကွယ်တိုက်ဖြတ်နိုင်ဖို့အခုစပြီးပြန့်နှံ့မှုကိုအဖြစ်ရှာနိုင်ဖို့ပါလို့ဆိုပါတယ်WHO ရေးပေါ်အခြေအနေဆိုင်ရာအကြီးအကဲမိုက်ဘရန်ကသူတို့အနေနဲ့အခုစုံစမ်းစစ်ဆေးနေတာကအနာဂတ်မှာအကျိုးပြုနိုင်မှုဖြစ်တဲ့တရားခံရှာတာမဟုတ်ဘူးအပြစ်တင်ဆွဲချဖို့လူရှာတာလည်းမဟုတ်ဘူးလို့ဒီလာတဲ့ပြောခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံဟာအချက်ချက်ချာဆမှုတိုက်ချဲ့ရင်းနဲ့ဆိုင်တဲ့တကမ္ဘာလုံးဆိုင်ရာအဆင့်မှာတခြားနိုင်ငံ25နိုင်ငံနဲ့အတူတိုးတက်လာတဲ့နိုင်ငံတစ်ခုဖြစ်နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ Transparency International ရဲ့အခုနောက်ဆုံးထွက်လာတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2012ခုနှစ်အတည်းကစပြီး DTI အဖွဲ့နှစ်စဉ်သုတေသနပြုစုလာတာအရမြန်မာနိုင်ငံဟာ73မှတ်အထိဒီနှစ်ထိုးလာပြီးစုစုပေါင်း28မှတ်နဲ့နိုင်ငံပေါင်း180ထဲမှာအဆင့်139အဖြစ်တခြားနိုင်ငံ4ခုနဲ့အတူပူတွဲသတ်မှတ်ခံရပါတယ်နိုင်ငံပေါင်း180ကိုအဆင့်သတ်မှတ်ထားတာမှာအနည်းဆုံးအဆင့်1ဖြစ်သတ်မှတ်ခံရတဲ့နိုင်ငံတွေက88မှတ်ရပြီးအနည်းဆုံးသတ်မှတ်ခံရတဲ့နိုင်ငံတွေက12မှတ်စီရကြပါတယ်မြန်မာနိုင်ငံကလူများအနေနဲ့လက်ရှိအစိုးရလက်ထက်မှာအာဂတိလိုက်စားမှုရော့ကျလာတယ်လို့ခန်းစားကြရပေမဲ့အချင်းချင်းချစားမှုတိုက်ခိုက်ရေးလုပ်ငန်းတွေကိုအဟံတားဖြစ်စေတဲ့ဥပဒေကြီးအားနဲ့ဖွဲ့စည်းမှုပိုင်းကွာဟချက်တွေရှိနေတယ်လို့ DTI အဖွဲ့ကထောက်ပြထားပါတယ်။ဒါအပြင်စစ်ဘက်ကကျူးလွန်တဲ့ပြစ်မှုတွေအတွက်အပြစ်ပေးရေးယူမခံရဘဲကင်းလွတ်နေစေဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်တွေပါဝင်လူ့အခွင့်အရေးတွေကိုကာကွယ်ဖို့အစိုးရကဘာမှမလုပ်သလောက်ပဲလို့လည်းဒီအစီရင်ခံစာကဆက်ပေါ်ပြထားပါတယ်။ဒီနေ့အစီအစဉ်ကစားမှာအထူးဖော်ပြထားတာကတော့အာဂရီလိုက်စားမှုအနည်းဆုံးနိုင်ငံတွေအနေနဲ့ကိုဗစ်ကြံကြောင်ကျန်းမာရေးနဲ့စီးပွားရေးစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ဆည်းရမှာပိုအနေအထားကောင်းတယ်လို့လည်းဆိုခဲ့တာပဲဖြစ်ပါတယ်။တနည်းအားဖြင့်အာဂရီလိုက်စားမှုနည်းလေလေကိုဗစ် -19 ရောဂါတိုက်ချဲ့ရေးမှာအားကောင်းနေနေပဲလို့2020ပြည်နှစ်အတွက်နိုင်ငံတကာအချင်းချင်းချာစားမှုအခြေအနေဆိုင်ရာ DTI ဖွဲ့ကထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ်ခင်ဗျ။ဒီရနေ့နိုင်ငံမှာတော့အရင်ကိုဗစ်ထိန်းချုပ်လာနိုင်ခဲ့ရကနေအခုပိုးသစ်တွေ့သူ82ဦးဒီနေ့တွေ့ခဲ့တာကြောင့်နှစ်လအတွင်းပထမဆုံးနိုင်ငံတည်းပြန်အဖြစ်များလာနေပါတယ်ပထမပိုးတွေ့သူနှူးကိုကြီးညာပြီးညာရီပိုင်းတွင်မှပဲနောက်ထပ်အခုလိုအများပြားတွေ့ခဲ့ရမှာပိုးတွေ့သူ82ဦးကဟိုင်ဒွန်းကျင်းတွေကလျှက်စစ်ကုမ္ပဏီတစ်ခုကဖြစ်ပြီး34နှစ်အရွယ်ဒီကုမ္ပဏီဝန်ထမ်းအမျိုးသမီးကဂျပန်ကပြန်လာတဲ့သူ့မိတ်ဆွေပိုးတွေ့ပြီးအကူခံခဲ့ရတာလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ကြရဂျပန်ကပြန်လာတဲ့ဒီမိတ်ဆွေမျိုးသမီးမှာဒီချိန်ကကူးစက်မြန်ဗီဇပြောင်းမျိုးကွဲတစ်ခုတွေ့ခဲ့ရတာအခုလိုကူးစက်မှုမြန်နိုင်တာလို့ဆိုပါတယ်။ထိုင်းနိုင်ငံမှာလည်းကိုဗစ်ထိန်းချုပ်ရေးအချိန်ချိုးဖောက်မှုနဲ့နိုင်ငံခြားသား89ဦးကိုနာမည်ကြီးကျွန်းတစ်ခုကပန်းချီဟိုတယ်မှာလုပ်တဲ့ပါတီပွဲမှာဖမ်းဆီးခဲ့ပါတယ်။က ခိုးဖန်ကန်းချင်းရှိဟိုတယ်တွေဘားတွေကလုပ်ပေးတဲ့ပါတီပွဲတွေကိုရဲကဝင်ဆေးရမှာဘားပိုင်ရှင်တူနဲ့အရက်ရောင်းချသူတူပါဝင်ထိုင်းနိုင်ငံသား20နုကိုလည်းဖန်ဆီးခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့သီရိလင်္ကာနိုင်ငံကိုပထမဆုံးသည်ကိုဗစ်ရှိကာကွယ်ဆေးတွေဒီနေ့ပို့လိုက်ပြီးသီရိလင်္ကာလေရင်ကွေးဝန်ထမ်းတွေကလက်ခံခဲ့ပါတယ်။တောင်အရှနိုင်ငံတွေကိုလှူဒါန်းတဲ့အထက်ကအခုထပ်ပို့တာပါ။ကောင်ကိုရီးယားမှာတော့တတိယလေလာပတ်တွင်လူထုများပြားကိုကာကွယ်ဆေးထိုးဖို့ပြင်နေရမှာအစ္စရာဇနကာကုမ္ပဏီကာကွယ်ဆေးအခြားနိုင်ငံတွေမှာထိရောက်မှုအကန့်အသတ်ရှိတာကြောင့်တက်ကြီးတွေပေါ်ထိရောက်မှုကိုစစ်ဆေးနေပါတယ်။မြန်မာနိုင်ငံမှာတော့ပဋိပက္ခဘေးဒဏ်သင့်ဒေတာကလူထုတပန်းနီးပါးဟာလူသားချင်းစာနာမှုအကူအညီတွေလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ကချင်၊ကရင်၊ပဲခူး၊ရှေ့ပိုင်း၊ရခိုင်၊ချင်းတောင်ပိုင်းနဲ့ရှမ်းမြောက်ပိုင်းတို့ကဒုက္ခတွေ6,000-5,000ပတ်ဝန်းကျင်ကိုလူသားချင်းစာနာမှုအကူအညီနဲ့အကာအကွယ်ပေးဆိုင်ရာအကူအညီတွေပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ286.5သန်းပန်ကြားထားတဲ့2021ခုနှစ်လူသားစာနာမှုတုံ့ပြန်ဆောင်ရွက်စီမံကိန်း HRP ထဲမှာကုလသမဂ္ဂနဲ့လူသားမှုစာနာမှုလုပ်ငန်းမိဘအဖွဲ့တွေကအဲ့ဒီလိုပြောထားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလုပ်ငန်းအတွက်မြန်မာနိုင်ငံဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူး Ola M. Grenga ကလူသားစာနာမှုအကူအညီအလိုအပ်ဆုံးသူတွေကိုပြည့်စုံတဲ့အကူအညီပေးအပ်သွားရေးကျွန်တော်တို့ဘယ်လိုရည်မှန်းထားရလဲဆိုတာကိုဒီ HRP ထဲမှာရှင်းပြထားတယ်လို့ဆိုပါတယ်ဒီ HRP အစီအစဉ်ကလူခွင့်ရေးကိုအကာအကွယ်ပေးရင်းနဲ့လေးစားလိုက်နိုင်ရေးဟာအားလုံးအကျုံးဝင်တဲ့တုံ့ပြန်ဆောင်ရွက်လုပ်ငန်းရဲ့အဓိကနေရာမှာရှိတယ်လို့လည်း Mr. Ola M. Grant ကပြောပါတယ်လက်ရှိအချိန်မှာ COVID-19 ကပ်ရောဂါကျရောက်နေခြင်းဖြစ်တဲ့အတွက်ဒီအစီအမံကိန်းကိုလည်းကာယောဂါကူးစက်မှုတာစီသတ်မှတ်ချက်တွေနဲ့ညီရေးဆွဲထားတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ခင်ဗျာစာပေးညပိုင်းသတင်းတွေကိုမမျှတစရာနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျာ
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိနိုင်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆမ်မရော်ကအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုသတိပေးနေတာကြောင့်နိုင်ငံရေးကျင်းပမှုတွေကြီးထွားလာမယ့်အပေါ်အကဲကတ်တွေရဲ့အမြင်ကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ပြီးခဲ့တဲ့2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမဲတမာမှုဖြစ်နိုင်ခြေရှိတဲ့မဲဆင်းတွေဆိုပြီးဆမ်မရော်ကအချက်လက်တွေကိုစက်တိုက်ထုတ်ပြန်နေတယ်လို့ဒီတစ်ပတ်ထဲမှာပဲဆမ်မရော်အကြီးအကဲကိုယ်တိုင်သတိပေးတဲ့သဘောထားပြောဆိုခဲ့တာကြောင့်နိုင်ငံရေးကျင်းပမှုတွေပေါ်ပေါက်လာနိုင်တယ်လို့အကဲကတ်တွေကခန့်မှန်းနေကြပါတယ်။မဲမဲတမာမှုဖြစ်နိုင်ခြေရှိတဲ့ကိစ္စကိုဖြေရှင်းဖို့အစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပေမဲ့တိတိကျကျတုံ့ပြန်မှုတွေမရတဲ့နောက်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခြေခံဥပဒေကိုလိုက်နာမှုမရှိရင်ဖျက်သိမ်းပြစ်မယ်လို့ပြောဆိုတာရှိခဲ့တယ်လို့တမတော်ကအာဏာသိမ်းမဲ့အလားအလာရှိမရှိဆိုတာကိုလည်းနေပြည်တော်ကတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်ယတိပြတ်ညှင်းဆို့သွားတာမရှိခဲ့ပါဘူးဒီကနေ့တမ်ရော်ရဲ့ထုတ်ပြန်ချက်မှာတော့မဲမဲတမာမှုဖြစ်နိုင်တဲ့စီးရင်ဟာစေတန်းကျော်ရှိကြောင်းထုတ်ပြန်ထားပါတယ်။အာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ညွန့်ကတော့ဖြေရှင်းလို့ရတဲ့ပြဿနာအဖြစ် VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့ရတမှုတည်ရေကောက်ပွဲပါတော့ရေကောက်ပွဲရလပြောင်းလဲစီနိုင်တော့တဲ့အမှားရင်းရှိဘူးလို့ကျွန်တော်မြင်ပါတယ်။ချုံရရှိတာလည်းပိုင်းပေါ့တော့အဲဒီတော့ကျွန်တော်တို့အခုဒီပြဿနာဟာအထူးကြီးမင်းကြီးလိုပဲနည်းနည်းရှာလိုက်ရဖြစ်ပါတယ်။အဲတော့ဒီကောက်ရေကောက်ပွဲကော်မရှင်ကသမ္မတစစ်ဆေးထားတဲ့ဆိုတဲ့တတိယကြီးမင်းကြီးရဲ့ပတ်သက်ပြီးတော့ရှင်းလင်းချက်ပေါ်ရင်ထောက်ပြလိုက်မယ်ဆိုရင်တော့ဒါခုဖြစ်နေတဲ့လက်ခက်တဲ့ပြဿနာကြီးလေလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
တမရော်ကဝေဖန်မှုတွေထွက်ပေါ်ပြီးတဲ့နောက်ဒီနေ့မှပဲရွေးကောက်ပွဲကိုဥပဒေနဲ့အညီကျင်းပခဲ့တာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အပြင်နိုင်ငံရေးအရာကျင်းပနိုင်တဲ့အခြားအခြေခံအကြောင်းတွေရှိနေတယ်လို့သုံးသပ်ပါတယ်။
ဒါတနင်္ဂနွေရေကောကစော်ရည်ရရှင်းတော့တွေ့တာပေါ့ဗျာ။အော်ရေကောပွဲပြီး3လလောက်ကြာတာဒီမရှင်းတဲ့ခါကျပြဿနာပုံပုံကြီးလာတာပေါ့။ဒါအပြင်နောက်ဆက်တွဲပြဿနာပေါ့ပြည်အောင်သူ့ဆွတ်တော်မှာခေါ်တဲ့ပြဿနာပေါ့။အခုလေက25ရက်ကလက်မှတ်ထူးပြီးတော့ခေါ်လဲပဲခေါ်မပေးဘူးလေအကြောင်းပြပြီးတော့နော်။အဲဒီခါမျိုးမှာတော့ရေကောပွဲကုန်စင်ပြဿနာလည်းမကတော့ဘဲနဲ့ဖြတ်ပြသွားပြီးဆင့်နေတယ်လို့ကျွန်တော်တော့မြင်ပါတယ်။
မကြခင်အစိုးရတင်းနဲ့လွတ်တော်အစ်စ်ပေါ်ပေါက်လာတော့မဲ့အချိန်မှာပဲနိုင်ငံရေးကျင်းမာမှုတွေကြီးထွားလာမဲ့ရိပ်ရောင်တွေထွက်ပေါ်လာနေတာဖြစ်ပါတယ်ပြည်တော်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌတရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာသိမ်းခွင့်မရှိဘူးလို့ပြောပါတယ်ဒါပေမဲ့လည်းအခြားနီးလန်းတွေနဲ့ကြိုးပမ်းလာမယ်ဆိုရင်တော့ဖြစ်နိုင်တာတွေရှိတယ်လို့ဥပဒေပညာရှင်ဦးကျင်းမြင့်ကသုံးသပ်ပါတယ်
။သူကအာဏာသိမ်းဖို့လို့တန်းပြီးတော့မကြီးညာသေးပဲနဲ့တမရကို2004ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီစာလုံးခေါ်ပေးဖို့လို့သူကလက်မှတ်ထိုးဖို့လို့သူ့ကိုလွှဲပေးဖို့လို့နံပါတ်၁သူတောင်းဆိုကောင်းတောင်းဆိုအဲ့လိုတောင်းဆိုပြီးတော့မှတမရကနီးလိုက်ပြီးဆိုတော့မှ2008အပြင်ဘက်ကနီးတဲ့အာဏာသိမ်းတယ်ပေါ့။အဲ့အဲ့လိုလုံနိုင်တယ်ပေါ့။
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်40ခန်းငယ်မှာအရေးပေါ်အခြေအနေပေါ်ပေါက်လာရင်ကျမတော်ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေသတ်မှတ်ပြဋ္ဌာန်းချက်နဲ့အညီရယူသုံးစွဲပိုင်ခွင့်ရှိကြောင်းဖော်ပြထားပါတယ်။ပုံမှန်410မှာတော့သမရကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးအရေးပေါ်အခြေအနေထုတ်ပြန်နိုင်ကြောင်းနဲ့ပုံမှန်418မှာတော့အရေးပေါ်အခြေအနေကိုထိန်းသိမ်းဖို့တမရကာကွယ်ရေးဦးစီးချုပ်ကိုနိုင်ငံတော်ရဲ့ဥပဒေပြူရေးအုပ်ချုပ်ရေးတရားစီရင်ရေးအာဏာတွေကိုအနှင်းနိုင်ကြောင်းဖော်ပြထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာနိုင်ငံမှာကာယယောဂကြောင့်ပိတ်ထားရတဲ့ကျောင်းတွေပြန်မဖွင့်ခင်တည်းမှာပဲပညာရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအက်ကနွန်ပါကိုဗစ်ရောဂါကာကွယ်ဆေးစတင်ထိုးပေးနေတဲ့မြန်မာနိုင်ငံမှာပညာရေးဝန်ထမ်းတွေကိုပါထိုးနှက်ပေးနိုင်ဖို့တက်ဆိုင်ရာပညာရေးဌာနတွေကိုစီရင်ကောက်ယူနေပါတယ်။ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်တဲ့မန္တလေးတိုင်းမှာဆိုရင်လည်းကာကွယ်ဆေးထိုးနိုင်ဖို့ပညာရေးဝန်ထမ်းစီရင်တွေကိုကျန်းမာရေးဝန်ကြီးဌာနထံပေးပို့ထားတယ်လို့လည်းတိုင်းပညာရေးမှုဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်ကျဲကပြောပါတယ်
။တို့ပညာရေးဌာနကျဆာမပေါင်း4669ခွန်ပါခင်ဗျာအကုန်လုံးပါခင်ဗျာအကုန်လုံးအစုံပို့ပါပြီပို့လိုက်ပြီကျတော့မနေ့ကနောက်ဆုံးပို့လိုက်ပါလေအကုန်လုံးမနေ့အဖြစ်ချုပ်လိုက်တာဆရာမတွေရောရုပ်ဝန်ထမ်းတွေရောအကုန်လုံးဒီကျွန်တော်ဝန်ထမ်းပေါင်းပေါ့ကျွန်တော်တို့ကတော့ဒီစီးရင်လေးပဲတောင်းနေဆိုတော့ကျွန်တော်တို့ဘယ်အဆက်မှတတ်မှတ်တယ်လဲတော့ကျွန်တော်တို့လည်းပြောလို့မရပါဘူးခင်ဗျာကျွန်တော်တို့ဒီထိုးနာမဲ့နေရာကတော့ကျွန်တော်တို့ရဲ့မြို့နယ်ဆိုမြို့နယ်ပညာရေးမှူးရုံးခရိုင်ဆိုခရိုင်ပညာရေးမှူးရုံးဒီတိုင်းဆိုလို့ရှိရင်တိုင်းပညာရေးမှူးရုံးမှာဆက်ရတယ်ကျွန်တော်တို့အဲ့လိုပို့လိုက်ပါတယ်
။အိန္ဒိယနိုင်ငံကချစ်ကြည်ရေးလက်ဆောင်အဖြစ်ပေးအပ်ထားတဲ့ကိုဗစ်ရှေးကာကွယ်ဆေးတန်တန်းခွဲကိုအသုံးပြုပြီးစတင်လိုက်တဲ့အစီအစဉ်မှာတော့ကာယယောဂတိုက်ဖျက်ရေးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးခဲ့တာပါ။နောက်တစ်ဆင့်အနေနဲ့အစိုးရအရာရှိတွေတက်ကြီးရောအိုးတွေဝန်ထမ်းတွေကိုလည်းကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်။တိုင်းဒါဘာသာတင် जा ပေးနေတဲ့ဆရာဆရာမအပါအဝင်ပညာရေးနဲ့ဆက်ဆက်တဲ့ရုံးဝန်တန်း 18,000 ကျော်ရှိတဲ့မွန်ပြည်နယ်မှာလည်းစည်ရင်ပြုစုပြီးတင်ပြထားတယ်လို့ပြည်နယ်ပညာရေးမှူးဒေါက်တာချုံချုံမြအောင်ကပြောပါတယ်
။ဟုတ်ကဲ့စည်ရင်ဆရာတွေဒီမှာလို့ပြုစုလို့ပြီးနေပါပြီ။ပြေးပို့ပြီးပါပြီရှင်။ပညာရေးဝန်ထမ်းအလုံးပေါင်း 18,000 ကျော်ရှိပါတယ်ရှင်။အလုံးပါရှင်ကျမတို့ဒီပြည်နယ်ပညာရေးမှူးရုံးခရိုင်ပညာရေးမှူးရုံးမြို့နယ်ပညာရေးမှူးရုံးပြီးတော့အခြေခံပညာကျောင်းအားလုံးပေါ့နော်အဲ့ဒါအပြင်ကိုအဲ့ဒီမှာရှိနေတဲ့ရုံးဝန်တန်းတင်ကြားရေးဝန်တန်းစီမံရေးဝန်တန်းအားလုံးအပြင်ကိုနေ့စားလပြီးနဲ့ဆောင်ရွက်နေတဲ့တိုင်းရင်းသားဘာသာသင်ဆရာဆရာမများစည်ရင်လဲပါပါတယ်နော်အဲ့ဒါတွေအားလုံးကျွန်တော်တို့ပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာပုံမှန်ထက်နောက်ကျပြီးဖွင့်ခဲ့တဲ့ကျောင်းတွေကိုတော့ကာယယောဂကုသမှုတွေကြောင့်ပြန်ပိတ်ခဲ့ရတာအခုဆိုရင်ပညာသင်နှစ်တစ်နှစ်နီးပါးရှိနေပါပြီကျောင်းတွေပြန်ဖွင့်မဲ့အချိန်အတိအကျမကြေညာသေးပေမဲ့ပြန်ဖွင့်တဲ့အခါအသိပြက်အောင်ပြင်ဆင်ထားတယ်လို့မန္တလေးတိုင်းပညာရေးမှူးဦးမောင်ကျဲကပြောပါတယ်
။ကျောင်းဖွင့်နိုင်ရတော့ကျွန်တော်တို့ရဲ့ဒီကိုဗစ်ကာကွယ်ထိန်းချုပ်ရေးကညွှန်ကြားချက်နဲ့ပဲ လောက်သွားမှာဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခြေခံပညာဥပဒေဌာနကတော့ဖွင့်မှာဆိုရင်အဆင်သင့်ဖြစ်အောင်လို့ကျွန်တော်တို့ပြင်ဆင်ထားဖို့အဲ့လိုပဲဆန်ကြားထားတော့ကျွန်တော်တို့လည်းအကြောင်းလေးမှာတော့အဲ့လိုနှိုးဆော်ထားပါတယ်ခင်ဗျာ
ကောဝဲကာကွယ်ဆေးစတင်ထိုးပေးနေပေမဲ့လည်းယောဂအန္တရာယ်ကိုတတိပြုဖို့နဲ့အပြင်သွားရင်နှာခေါင်းဆီတက်တာလက်ဆေးတာလူစုလူဝေးရှောင်တာတွေကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုဆက်လက်လိုက်နာကြဖို့လည်းမနေတော့ကကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ဆေးထိုးပေးနေတဲ့နေပြည်တော်ကအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့အစောပိုင်းအထိထုတ်ပြန်ထားတဲ့စီရင်အရာဆိုရင်တော့မြန်မာနိုင်ငံမှာကာယောဂကြောင့်ဒေဆုံးသူ 3,000 ကျော်နဲ့ကုသခံရသူအတိပြုလူနာပေါင်းကတော့ 3,800 ကျော်ရှိနေပါတယ်။ကျမအကနွန်ပါ VOA တော်တင်ပေးပို့တာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကနေတရားဝင်ခရီးသွားခွင့်အထောက်အထားမရှိဘဲရောက်လာကြတဲ့အမျိုးသမီးအများစုအပါဝင်ရိုဟင်ဂျာမွတ်စလင်တရာဇင်လောက်ကိုအေရဝတီတိုင်းမှာအာဏာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမေခါပါအေရဝတီတိုင်းပသိမ်မြို့မှာကင်းလက်တောင်ဝင်ကျနေတဲ့ရဲတပ်ဖွဲ့ကကားတစ်စီးကိုမတင်ငါလို့စစ်ဆေးရမှာအမျိုးသမီး12ဦးနဲ့အမျိုးသား1ဦးစုစုပေါင်းရိုဟင်ဂျာ13ယောက်ကိုတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်ကနေခီးသွားလာခွင့်တရားဝင်အထောက်အထားမရှိဘဲရောက်လာသူတွေကိုကိုဗစ်ကပ်ရောဂါကာလဖြစ်တာကြောင့်ပဋိပတ်တက်ကတူတေးစားဆောင်မှာတေးစားခွဲစောင့်ကြည့်စစ်ဆေးရမှာတော့ယောဂါကူးစက်မှုမတွေ့ရှိရကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်သူတို့ကိုခေါ်ဆောင်လာတဲ့ကားကရင်မောင်းနဲ့ရင်နှောင်းလိုက်ကိုတော့ပဋိမျိုးမရဲစခန်းမှာထိန်းသိမ်းထားပြီးတွေးဆောင်ခေါ်ယူမှုနဲ့အေးအေးယူထားတယ်လို့လဲအေယာဝတီတိုင်းရဲတပ်ဖွဲ့မှုယုံပြောရေးဆိုခွင့်ရှိသူဒူရဲမှုကြီးထွန်းရွှေကပြောပါတယ်
ဘလို့ကတော့ရခိုင်ဘက်ကလို့ပဲပြောပါတယ်ခင်ဗျရခိုင်တောင်ကုန်းဘက်ကတော့စတုံးရမှာအမျိုးသမီးက7ယောက်မျိုးသားက2ယောက်ဒီလိုကြဘယ်လိုဆက်လုပ်နေမလဲဆိုတာတော့ကျွန်တော်လည်းပြောလို့မတတ်သေးဘူးဟိုတစ်ခါကတော့သူ့နေရာကိုပြန်ပို့လိုက်တာပဲထောက်ထားတော့ဘာမှမပေါ့ဘူးဘလို့ပြောပြချက်ရဆိုရင်တော့ရန်ကုန်သွားမယ့်လူတွေရှိတယ်ဒီမလေးကိုသွားမယ့်လူတွေရှိတယ်ဒါသူ့ရဲ့ trust ရှိချက်ရဘူးခေါ်လာတဲ့လူတွေကိုကြတော့ကျွန်တော်ကဟိုနေ့လေရာစရကြီးပုံမှာ36ခုနဲ့အမှုပွင့်အေးအေးဆောင်ရထားပါတယ်ခင်ဗျာ
ဒီလာထဲမှာပဲရန်ကုန်တိုင်းရှစ်ပီတာမြို့နယ်မှာရိုဟင်ဂျာ69ယောက်ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိထိန်းသိမ်းလိုက်သလိုနောက်ထပ်လေတင်ငန်းညို့မြို့နယ်မှာ6ဦးအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကမ်းခြေမှာ9ဦးနဲ့အေယာဝတီတိုင်းမော်လမြိုင်ကျွန်းမြို့နယ်စစ်ပုတ်ကျွော်အနီးမှာ34ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးရမိသူတွေထဲမှာမလေးရှားနိုင်ငံကိုသွားဖို့လူမောင်ခိုတွေကအခကျင်းဝင်ယူပြီးရခိုင်ပြည်နယ်ကနေထွက်လာသူတွေပါဝင်ကြောင်းလဲကနတ်ဦးစစ်ဆေးချက်တွေအများသိရှိရကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်မကြသေးခင်ရပိုင်တွင်ရန်ကုန်တိုင်းအပါဝင်နေရာတချို့မှာအထောက်ထားမဲ့ရိုဟင်ဂျာတွေဇက်တိုက်ဆိုးလို့ဖမ်းဆီးမိတဲ့သတင်းတွေကြောင့်လူမောင်ခိုလုပ်ငန်းတွေကိုထိထိရောက်ရောက်ထိန်းချုပ်ဖို့လိုအပ်နေတယ်လို့ဒီလူတွေဟာလူကုန်ကူးသမားတွေရဲ့အဓိကပြစ်မှတ်ထားခံနေရတာကြောင့်ထိထိရောက်ရောက်အရေးယူဖို့ကိုလည်းရိုဟင်ဂျာရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဥကြော်ဆိုအောင်ကတိုက်တွန်းသွားပါတယ
်အဓိကအဖြစ်ကတော့လူမောင်ကူသမားတွေကဖြည်းဖြည်းပြီးတော့ခေါ်လာတဲ့တော့လူမောင်ကူသမားတွေကတက်ဆိုင်ရာနေမြေမှာလည်းရှိတယ်လို့ရန်ကုန်မှာလည်းရှိတယ်ရန်ကုန်ကနေပြီးတော့မလေးယူရီးယားပို့မယ်ဆိုရင်အဲ့ဒီဘက်မှာလည်းလူမောင်ကူသမားတွေကအခြေစိတ်ရှိတယ်အဲ့ဒီကတစင်သွားလာနေတဲ့သဘောပါအဲ့တော့သူတို့ကိုခေါ်မယ်ပြုမယ်ပို့မယ်အဲပို့မယ်နေရာမှာတချို့နေရာတွေကြတော့ရောင်းစားမယ်တချို့နေရာတွေကြတော့ဘာခေါ်မလဲပတ်စံပေးပြီးတော့ order တွေပြည်တာရှိတယ်မိန်းကလေးပြောဘယ်မိန်းကလေးဘယ်လိုမိန်းကလေးခေါ်လာမစုံငါဘယ်လောက်ပြည့်ပြည့်အဲ့လိုမျိုးနဲ့ခေါ်လာနေတဲ့သဘောဖြစ်နေတဲ့ဒါအချင်းပြောမစီလူမောင်ကူတမားတွေရဲ့ suggest ဆိုတာကိုတော့ကျွန်တော်အဲ့လိုမျိုးသုံးကြည့်တယ်ဟိုလှုပ်ရှားနေတဲ့လှုပ်ရှားပဲနေရာတစ်ခုလိုရှိနေပြီဆိုရင်ဒီကိစ္စကိုနိုင်ငံတော်အစိုးရကထဲထဲဝင်ပြီးအိုကင်တွေပြီးတော့ပြည့်ရှင်းမယ်ဆိုရင်လူမောင်ကူသမားတွေကခေါင်းထောင်နိုင်မှာမဟုတ်ဘူးဒီလူမျိုးပွဲသားကခေါ်လာတဲ့နေတည်းလည်းဖြစ်လာမှာမဟုတ်ဘူးနေတိုင်းနဲ့ဒီဒုက္ခတွေကဒုက္ခတွေအပေါ်မှာဒုက္ခပေါ်မှာဆက်ပြီးတော့ဒုက္ခလေးရနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်တို့မြင်နေ
ရင်းသာဆိုတဲ့အတုံးလုံးကိုတော့မြမအစိုးရကတရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွလာခွင့်ကိုလည်းကန့်တတ်ထားတာကြောင့်ခွင့်ပြုချက်အထောက်ထားမရှိဘဲသွာလာသူတွေဟာမကြာခဏဖမ်းဆီးခံရမှုတွေနဲ့လည်းကြုံရလိမ့်ရှိပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကတော့ရိုဟင်ဂျာတွေလွတ်လပ်စွာသွာလာလှုပ်ရှားခွင့်အပါအဝင်အခြေခံနိုင်ငံသားအခွင့်အရေးတွေခံစားပေးဖို့ကိုလည်းမြန်မာအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါရှင်။ကျွန်မမိခါပါ။ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါရှင်။
ထိုင်းနိုင်ငံတောင်ပိုင်းရင်နောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောက်မှာစုပမှုဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားအချုပ်သား160မိဘကိုထိုင်းရနာပိုင်းတွေကမြန်မာနိုင်ငံကိုပြန်လွှဲပြောင်းပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအေးမှာပါ။မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံရင်နောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောက်မှာလူရဲစေပေမဲ့နေရပြောင်းလဲမရကြပဲဖြစ်နေတဲ့မြန်မာနိုင်ငံသား400ကျော်စုပမှုဖြစ်ပွားခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်နေရပြန်ပို့လိုက်တာဖြစ်ပါတယ်။လူရဲပြည့်နေပေမဲ့နှစ်နဲ့ချီအောင်ထိမ့်သိမ်းခံနိုင်ရသူတွေရှိနေတာကြောင့်နေရပြန်ခွင့်ရရေးတင်းနှာလေးတုန်းကစုပမှုတွေဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်အာဏာပိုင်တွေဆွေးနွေးပြီးနေရပြန်ပို့ရေးစီစဉ်ခဲ့ကြတာပါ။ပထမဆုံးဖြစ်160လောက်ကိုပြန်ပို့ပေးခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။အဲ့ဒါအခုဆိုလို့ချင်းတော့150နဲ့အချီအောင်ပေးပေါ့နော်။အာလောလောဆယ်တကယ်တကယ်ကတော့သတ်မှတ်ထားတာ166လို့သတ်မှတ်ထားတာမင်းညာလေးဆိုမနေ့ကနေစပြီးတော့သူတို့၈နှစ်ဖွဲ့တဲ့အစားအပို့ဆောင်ရေးတွေကိုသူတို့လုပ်ကြတာကျွန်တော်နဲ့တော့ဒီကနေတော့အဆက်ဆိုတော့ရနေတာပေါ့လေတို့ကတော့အဲဒီခုနပို့မဲ့ပြန်ပို့မဲ့လူတွေအတွက်ကိုဒီကသို့သောဒီမှာဒီပေါ့ဟိုပြည်ချိုးဒီကနေလမ်းပြီးတော့ဟိုထောက်ပံ့တာပေါ့နော်အဲ့ဒီနောက်တဲ့အတုပ်ကတော့ဆက်လွှဲမယ်လို့ကိုယ့်ကနေအောင်လွှဲမယ်လို့ကြားတယ်မှာဒါပေမဲ့ရက်စွဲနဲ့အချိန်ကိုတိတ်ခါမသိရသေးဘူ
းကိုဗစ်ကပ်ဘေးကာလမတိုင်ခင်လုံးကအခုစုပမှုဖြစ်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးအချုပ်ဟာချိုင်းနိုင်ငံတောင်ပိုင်းကအချုပ်စခန်းတွေကလူရဲစစ်နေသူတွေကိုယာယီထိမ့်သိမ်းပေးထားပြီးမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးလေရှိပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ခြမ်းကော့တောင်းမြို့မှာကတ်ယောဂါကာလစောင့်ကြည့်ရေးစင်တာတွေမလုံလောက်တာကြောင့်လူရဲပြည့်နေတဲ့မြန်မာနိုင်ငံသားတွေကိုပြန်လည်ခံရေးအစီအစဉ်တွေကလည်းကြန့်ကြာနေကြတာပါကိုဗစ်ကတ်ယောဂါကြောင့်သေဆုံးသူ86ယောက်နဲ့ကူးစက်သူ1000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာယောဂါကူးစက်မှုတွေကြော့ပြန်ပေါ်ပေါက်နေတာကြောင့်နေဆက်ဝင်ထွက်သွားလာမှုတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်ရှင်ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ဒီရွေးမြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်ကျွန်မစုမြတ်မော်မှာအမေရိကန်ပြည်ထောင်စုနဲ့တရုတ်ရုရှားဆက်ဆံရေးရေမဲနိုင်ငံကလူသားချင်းစာနာစရာဖြစ်နေတဲ့အခြေအနေစတဲ့ကိစ္စတွေကအမေရိကန်အစိုးရချက်ချင်းဦးစားပေးဆောင်ရွက်မဲ့နိုင်ငံတကာရေးရာကိစ္စတွေဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးတစ်အန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်နိုင်ငံသားရေးဝန်ကြီးအဖြစ်ပထမဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တဲ့အကြောင်းစတမတ်ရေးရာ VOE သတင်းတောက်စင်ဒီစိန်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင
် It's a new day for America. It's a new day for the world.
အမေရိကန်ပြည်ထောင်စုအတွက်နေသစ်ဖြစ်တယ်လို့ကမ္ဘာကြီးအတွက်နေသစ်ဖြစ်တယ်လို့ပြောကြပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးတဲ့အဖြစ်အန်တိုနီဘလင်ကင်ပုံထုံးနေတော့ကစံတစ်စာကြိတ်ဆိုခဲ့ပါတယ်။စံချိန်ပွဲအပြီးနိုင်ငံသားရေးဝန်ကြီးအဖြစ်ပထမဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအရင်ထရမ်အစိုးရဆောင်ရွက်ခဲ့တဲ့ကိစ္စတွေကဖဲကိစ္စတွေကိုဦးစားပေးသုံးသပ်မလဲဆိုတာကိုသတင်းတောက်တွေကမေးရမှာရှင်းမဲ့နိုင်ငံကဟူဒီတပုံးတွေအပေါ်တန်ခတ်ပိတ်ဆို့မဲ့ကိစ္စကိုပထမဆုံးအာရုံစိုက်ဆောင်ရွက်မယ်လို့ဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်ရှင်းမဲ့ပြည်သူတွေအတွက်နိုင်ငံကကူညီထောက်ပံ့မှုတွေပေးနိုင်ဖို့တပုံးတွေကြောင့်အတားအဆီးဖြစ်နေတာပ
ါ It's vitally important even in the midst of this crisis that we do everything we can
ရှင်းမင်းပြဿနာမှာလူသားချင်းစာနာမှုအကူအညီအလုံးအမင်းလိုအပ်နေတဲ့ရှင်းမင်းပြည်သူတွေအကူအညီရရှိအောင်ကျွန်တော်တို့အတက်နိုင်ဆုံးလုပ်ဖို့တိတ်ကိုရည်ကြည်ပါတယ်
။တရုတ်နိုင်ငံနဲ့ပတ်သက်လို့လည်းအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာကမ္ဘာကြီးရှေ့ဆက်နိုင်ရေးအတွက်အရေးအကြီးဆုံးဖြစ်တဲ့ဆိုတာငြင်းလို့မရချောင်းပြောကြပြီးတော့ပဋိပက္ခဆန်တဲ့ဆက်ဆံရေးရှိတယ်လို့ပူးပေါင်းဆောင်ရွက်တဲ့ဆက်ဆံရေးမျိုးလည်းရှိတယ်လို့ပြောကြပါတယ်။လူနည်းစုဝိကမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လုပ်ရက်အတွက်အရင်ထရမ်အစိုးရပြစ်တင်ဝေဖန်တာသူလက်ခံတယ်လို့လည်းအခုလိုပြောပါရယ
် My judgment remains that genocide was committed against against the Uyghurs and
ဒီကရီကိုလူမျိုးပြုတ်တပ်ဖြတ်နေတယ်ဆိုတော့ကျွန်တော်ရဲ့လက်ခံယက်တီချက်ကမပြောင်းလဲပါဘူး
သူ့ကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်တဲ့မတဲ့အထက်လွတ်တော်ကြားနာပွဲတုန်းကလည်းမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်မှုဟာဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုမြောက်မမြောက်အစိုးရဌာနတွေကြားမှပြန်လည်တုံ့တက်တာကိုကြီးကြပ်သွားမလားလို့လွတ်တော်အမတ်တယောက်ရဲ့အမေကိုကြီးကြပ်သွားမယ်လို့ပြန်ဖြေခဲ့ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး Kula Tamaka Sanya, American Tamaji Apia, Tamra Joe Biden, Richard Hadu, Lendra Thomas Greenfield Gole, Jaru Khan and Tematin, Potuni Runga, Teludoma, Jana Gavare, Eric Jana Boy Ma, Dionanga, G, the Luke, and Remless, Remegonego, Toto America, Tika, Migay Tabare.
And Senator, if I'm confirmed, I commit to working with this committee to counter China at the UN.
ထက်လွတ်တော်မှဒီညာရှင်ကျမတို့တာဝန်ပေးဖို့အတီးပြုမယ်ဆိုရင်ကုလသမဂ္ဂဆုံးဖြတ်ချက်တွေထိခဲ့အောင်တရုတ်ဆိုရလုံးမဲ့ကိစ္စရပ်တွေအားလုံးကိုကုလသမဂ္ဂမှာတုံ့ပြန်နိုင်ဖို့ဒီနိုင်ငံသားဆက်ဆံရေးလွှတ်တော်ကော်မတီနဲ့အတူတွဲလုပ်သွားမယ်လို့ကတိပေးပါတယ်ရှင်။ကဘာကြီးကိုလွှမ်းမိုးတိုင်ဖို့တရုတ်ရဲ့ဆောင်ရွက်မှုတွေအောင်မြင်မမြင်ဆိုတာကအမေရိကန်ပြည်ထောင်စုရဲ့ အဖြစ်တမရဘိုင်တန်ရွေးချယ်ထားတဲ့လင်ဒါသောမတ်စ်ဂရင်းဖီးလ်ကအာမတ်ခန်ပြောကြားသွားပါတယ်ရှင်ကျွန်မဆုမြတ်ပါပါ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စေစုရခင်းရဲ့ရက်ွက်ကြေးရွာအုပ်စုညီဝုပ်ပြပြမှုတိဆောက်ရေးအဖွဲ့ဟာအခုခင်းမှာရက်ကြေးအုပ်ချုပ်ရေးအဖွဲ့ဖြစ်လာပါတယ်ဒါမဲ့ပြည်သူလူထုပါဝင်မှုကတော့နည်းနေသေးကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါရခင်ဗျာ
။အထွေထွေအုပ်ချုပ်ရေးဌာနရဲ့စည်ရင်းအရာမြပါပြည်မှာကျေးရွာပေါင်း 6,300 ကျော်ရှိပြီးကျေးရွာအုပ်စု 13,000 ကျော်နဲ့ရက်ွက် 3,400 ကျော်ရှိပါတယ်။စီဆိုရခင်မှာရက်ခွဲတရားအုပ်စုညင်ဝက်ပြည်ပြမှုတိဆောင်ရေးအဖွဲ့ကအုပ်ချုပ်ပါလေဒီအဖွဲ့မှာရက်လူကြီး3ဦးနဲ့ထွေအုပ်ဦးစည်ဌာနအမှုတန်းစရေး2ဦးပါဝင်ပါလေဦးသိန်းစိန်အစိုးရလက်ထက်2010နှစ်မှာရက်ခွဲသို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကိုပြဋ္ဌာန်းပြီးရက်ကျေးအုပ်ချုပ်ရေးမှုကိုစိန်စုကိုယ်စားလှယ်တွေကလျှောက်ဝက်မဲဆန္ဒပေးပြီးရွေးချယ်တဲ့စနစ်ပေါ်ပေါက်လာပါတယ်ရက်ကျေးအုပ်ချုပ်ရေးမှုရဲ့လုပ်ငန်းတာဝန်ဟာအများကြီးပါလူကြုံရေးတရားဥပဒေစုမုံရေးရရွာအေဂျင့်တရားရေးပြည်သူအကျိုးဆောင်ရွက်ရေးကျစ်လက်ဖွံ့ဖြိုးရေးစည်ရဲနွမ်းပါမှုလျော့ချရေးလေယာဉ်စီမံခန့်ခွဲခြင်းမြေကုန်နဲ့အစိုးရချင်းငွေကိုကောက်ခံပေးခြင်းတဘာဝအန္တရာယ်ကာကွယ်ရေးကယ်ဆယ်ရေးပြန်လည်နေရာခြားသားရေးစတာတွေအများအပြားပါဝင်ပါတယ
်များပြားလာတဲ့လုပ်ငန်းတွေကိုရက်ကျေးအုပ်ချုပ်ရေးမှုဆောင်ရွက်နိုင်ဖို့အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ကျေးအုပ်စုစည်းရေးခံနာရမယ်လို့2012ဥပဒေအခန်း14မှာဖော်ပြပါတယ်။ရက်ကျေးအစည်းအဝေးရဲ့ဆုံးဖြတ်ချက်တွေကိုရက်ကျေးအုပ်ချုပ်ရေးမှုရဲ့ညွှန်ကြားချက်အတိုင်းစည်းရေးကအကောင့်ထဲဖော်ရမယ်လို့ဥပဒေမှာရေးထားပါတယ်။ကျေးရွာအုပ်စုမှာထားရှိရမယ့်စည်ရင်းစရာနဲ့ပုံစံဒီကောက်ယူတာကိုလည်းစည်ရေးဝန်ထမ်းကပဲလုပ်ရမယ်လို့ဆိုပါတယ်။ပြည်ထောင်စုအစိုးရရဲ့ချင်းမြင့်ထောက်ပံ့ငွေကိစ္စ၊ရုံးသုံးစရိတ်စည်ရင်းလုပ်တဲ့ကိစ္စစတဲ့အသုံးစရိတ်ပြန်နှံကိုရက်ကျေးစည်းရေးကရေးဆွဲပြီးရက်ကျေးအုပ်ချုပ်ရေးမှုကိုတင်ပြရပါတယ်။ဒါကြောင့်ရက်ကျေးစည်းရေးကပြည်စုထိန်းသိမ်းထားတဲ့ပုံစံပေါင်း33ခုရှိပါတယ်။ဒါကြောင့်ရက်ကျေးအုပ်ချုပ်ရေးမှုကိုရွေးချယ်တင်မြှောက်ထားပေမဲ့ရက်ကျေးရုံးကိုအုပ်ချုပ်သူတွေဟာထွေအုပ်ဦးစည်းဌာနရဲ့အမှုတန်းတွေဖြစ်နေပါတယ
်။အစိုးရရန်တရားမှာအနေဆုံးအဆင့်ကနေပြည်သူလူထုဓာတ်ရိုက်ထိတွေ့နေတဲ့ရက်ကျေးအုပ်ချုပ်ရေးမှုရဲ့အခမ်းကဏ္ဍဟာပြုပြင်ပြောင်းလဲရေးမှာအလွန်အရေးကြီးပါတယ်။ရက်ကျေးအုပ်ချုပ်ရေးမှုနဲ့ပတ်သက်ပြီးပြည်သူသဘောထားကိုသိရအောင်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP က2014တနှစ်လုံးတိုင်းနယ်ပြည်နယ်14ခုကလူပေါင်း 9,000 ကျော်ကိုမေးမြန်းစုံစမ်းပါတယ်။ရေရွှေမှုဆက်သွယ်ရေးကောင်းမှုအလုပ်အကံရရှိမှုကိုအများစုကလူလာကြောင်းဖော်ပြကြပါတယ်။ကျေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပြဿနာတွေကို ရက်ကြီးအုပ်ချုပ်ရေးမှူးကဖြေရှင်းရမယ်လို့မင်းမြန်ခံရသူ35ရာခိုင်နှုန်းကယူဆပါတယ်။ကျင်းလက်ဖွံ့ဖြိုးရေးပြဿနာတွေကိုအစိုးရသိပေမဲ့ဘာမှလုပ်မပေးနိုင်ဘူးလို့ယူဆသူက65ရာခိုင်နှုန်းရှိပါတယ
်။ပြည်ဝတီတိုင်းဒေသကြီးကဖျားပုံဒေဒီရဲ့ကြိုက်လက်နဲ့ဘူကလေးမြို့နယ်တွေကိုတန်လွင်နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကကွင်းစင်းလည်လာပြီးလွန်ခဲ့တဲ့ဩဂတ်လကအစည်းအဝေးခန်းစာထုတ်ပြန်ပါတယ်။ရက်ကြီးအုပ်ချုပ်ရေးမှာပြည်သူလူထုပါဝင်မှုကိုလေ့လာတဲ့ကွင်းစင်သုတေသနဖြစ်တယ်လို့ဆိုပါတယ်။မိမိနဲ့သက်ဆိုင်တဲ့ဆယ်အိမ်မှု၊ရာအိမ်မှုနဲ့အုပ်ချုပ်ရေးမှုရဲ့အမည်ကိုပြည်သူ85ရာခိုင်နှုန်းကသိကြပါတယ်။ထောက်ခံစာပေးတာနဲ့ပြဿနာဖြေရှင်းပေးတာလောက်သာသိကြပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့လုပ်ငန်းကိုအသေးချာမသိသူကအများစုဖြစ်နေပါတယ်။ပြည်သူအခွင့်အရေးကိုလည်းမသိသူကပိုများပါတယ်။ရက်ကြီးအုပ်ချုပ်ရေးဥပဒေကိုကြားဘူးသူများပေမဲ့မြင်မှုသူဖတ်မှုသူကမရှိသလောက်ဖြစ်နေပါတယ်။ဥပဒေပါအချက်လက်ကိုတဆင့်စကားတဆင့်ကြားပြီးသိရှိတာတွေဟာလွဲမှားနေတာတွေကများနေပါတယ
်။ဒါပေမဲ့ကျင်းလက်အုပ်ချုပ်ရေးဥပဒေကိုလူတိုင်းသိရှိထားတဲ့နည်းလို့ပြည်သူအများစုကယုံကြည်ကြပါတယ်။အုပ်ချုပ်ရေးမှုရွေးပွဲမှာကျေးရွာအုပ်စုဟာမြို့ပေါ်ရက်ခွက်တဲ့ပူပြီးတက်ကြွတယ်လို့တန်လွင်အဖွဲ့အစည်းအခမ်းအနားမှာဖော်ပြပါတယ်။ရက်ခွက်နဲ့ကျေးရွာအုပ်ချုပ်ရေးဆိုတဲ့အမည်ဟာစီဆိုရရဲ့ညီဝင်ပြည်ပြားရေးခစ်ကိုရောင်ပြန်ဟောက်တလို့ဖြစ်နေတာမို့ဒီမိုကရေစီခစ်လူထုပါဝင်မှုနဲ့ကိုက်ညီတဲ့အမိဘက်ကိုလွှဲပြောင်းပေးဖို့လိုတယ်လို့တန်လွင်အဖွဲ့ကအကြံပေးထားပါတယ်။ရက်ချေအုပ်ချုပ်ရေးမှုရွေးကောက်ပွဲဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအခြေခံကျတာမို့ပြည်သူလူထုပုံမပါဝင်လာနိုင်အောင်ပြုပြင်ဖို့လိုပါတယ်။လက်ရှိစနစ်မှာရွေးကောက်တင်မြှောက်ထားတဲ့ကျေးရွာအုပ်ချုပ်ရေးမှုကိုမျိုးနယ်အုပ်ချုပ်ရေးမှုဖြုတ်ပြစ်နိုင်တာဟာလေရွေးကောက်ပွဲသဘောတရားကိုအားနည်းစေပါတယ်ရွေးကောက်တင်မြှောက်ထားသူကိုအုပ်ချုပ်ရေးအရာရှိကဖြုတ်ပြစ်နိုင်တဲ့သဘောဖြစ်နေတာကိုပြင်ဆင်ဖို့လိုပါတယ် NLD အစိုးရလက်ထက်2018ဒီဇင်ဘာလ28ရက်ကစပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းပေးလိုက်ပြီးမှဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးပြစ်လာလိမ့်မယ်လို့ပြောလို့ရပါတယ်ခင်ဗျာ
ဒီကပ္ပကျမ်းမာရေးကဏ္ဍမှာတော့အဆုတ်ယောဂအခန်းရှိသူတွေကိုဗစ်ဖြစ်လာရင်သတိပြုတင်တာကိုပြောပြထားပါတယ် COPD ကနာရရှိအဆုတ်ဘဝဗန္နာယောဂအခန်းရှိသူတွေမှာကိုဗစ်ပိုးကူးစက်ခံရရင်ကုသမှုခံယူရမှာအထူးပိုသတိပြုတင်တာတွေရှိနေတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့အထူးသတိပြုစရာတွေပါလဲဘာကြောင့်ပါလဲဒီကြောင်အဆုံးနဲ့ရင်ကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တည်းအဆုံးနဲ့သက်ရှိလမ်းကြောင်းဆရာဆေးပညာဌာနအငြိမ်းစားဌာနမှပါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်ကမေးထားပါလေ Okay အဆုံးနဲ့ရင်ကောင်းထုတ်ခုဆရာဝန်ကြီးပါမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလမှာအဆုတ်ယောဂအခက်ရှိသူတွေမှာကိုဗစ်ဖြစ်လာခဲ့ပေါ့နော်ဒီပိုဆိုးနေရတဲ့အကြောင်းရင်းတွေနဲ့ဒီကိုဗစ်ယောဂာနဲ့အဆုတ်ရဲ့ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘဝပန်းနာယောဂာခွဲနိုင်တဲ့လက္ခဏာတွေအပြင်ဒီယောဂာနှစ်ခုလုံးကိုကြိုတင်ကာကွယ်ရေးပေါ့နော်ပြောခဲ့ပြီးမှဆရာကြီးဒီတစ်ခေါက်တော့ဒီယောဂာဖြစ်လာခဲ့ရင်အခုလိုအဆုတ်ယောဂာအခမ်းရှိသူတွေအနေနဲ့အဓိကဘာတွေသတိပြုလုပ်ဆောင်တင်တာကိုပြောမှာပါဆရာအဲ့ဒီတော့ပထမဆုံးအဓိကပါကိုထောက်ပြရတယ်ဆရာကြီး
ဟုတ်တယ်ခင်ဗျာယောဂဖြစ်ရင်တော့ကျွန်တော်တို့တော်တော်ဆွေးနွေးရတယ်ဘာလို့တော်တော်ဆွေးနွေးရလဲဆိုတော့ခုရဲ့ကုထုံးကတော့ဟိုတာမန်လူတယောက်ကိုဗစ်ဖြစ်တယ်ဆိုရင်ကိုဗစ်ကုထုံးကုလိုက်ရုံပဲပေါ့ဒါပေမဲ့ဒီအဆုတ်ဘဝပန်းနာဖြစ်နေတဲ့သူတယောက်မှာကိုဗစ်ဖြစ်ပြီဆိုရင်ကုထုံးကနှစ်မျိုးဖြစ်တာပေါ့ဒီ COPD ဆိုတဲ့အဆုတ်ဘဝပန်းနာကလည်းအဲ့ဒီကိုဗစ်ကြောင့်မလို့ယောဂကျွလာတယ်သူ့ကိုလည်းလိုက်ပြီးတော့ဟိုတို့ကုရတာပေါ့ကိုဗစ်ကိုလည်းကုရတာတစ်ပိုင်းပေါ့နှစ်ခုဖြစ်သွားတယ်ဆိုရင်ဆရာကောင်းတာကဒီ COPD ကငကိုရက်ဆောင်းရံပြောသလိုပဲအောက်ဆီဂျင်ကျကျနေတာအဲ့တော့ကိုဗစ်ဖြစ်ရင်လူကောင်းကိုဗစ်ဖြစ်ပြီဆိုရင်တော့မှတော့အောက်ဆီဂျင်ကျပြီးတော့အသက်အန္တရာယ်ရှိတာဟုတ်ကျွန်တော်ဒီအဆုတ်ဘဝပန်းနာတမားကငကိုရက်အောက်ဆီဂျင်ကျနေတာဆိုတော့ကိုဗစ်ဖြစ်လိုက်ရင်ပို့ပြီးတော့အောက်ဆီဂျင်ကျတယ်အသက်အန္တရာယ်ရှိတယ်အဲ့တော့အောက်ဆီဂျင်ပေးမယ်ဆိုပါစို့ပေးရင်အခြားလူတွေနဲ့မတူတာအခြားလူတွေမှာအောက်ဆီဂျင်အများကြီးပေးလိုက်လို့ရတယ်ပြဿနာမရှိဘူးဒါပေမဲ့ COPD တမားမှာတချို့ဆိုးတဲ့လူတွေဆိုလို့ရှိရင်အောက်ဆီဂျင်အများကြီးပေးလိုက်ရင်ကမ္ဘာနဲ့အောက်ဆီဂျင်ကိုတန်ွေရများလာပြန်တယ်။များလာတဲ့အတွက်ကြောင့်အောက်ဆီဂျင်ပေးရနေပြီးတော့ကမ္ဘာနဲ့ဆိုင်များလာ။ကမ္ဘာနဲ့ဆိုင်များတာကခန္ဓာကိုယ်အတွက်ပို့ပြီးတော့ဆိုးစေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဆိုးလာတာကိုဘယ်လိုလုပ်သိနိုင်မလဲဆရာ
။ဘယ်လိုဆိုးစေလဲဆိုလို့ရှိရင်သူကမိန်လာတယ်။တက်ရှူအားတွေမကောင်းတော့ဘူး။ပြီးရင်သတိမိတ်သွားတတ်တယ်။ ။ဒါကြောင့်မလို့အောက်ဆီဂျင်ပေးတဲ့အခါမှာအောက်ဆီဂျင် level တစ်ခုတည်းကိုကျွန်တော်တိုင်းလို့မရဘူး။အခုတော့ကျွန်တော်ပတ်စ်အောက်ဆီမီတာခေါ်တာပေါ့။တွေ့ရရှိတဲ့အောက်ဆီဂျင်လေးတိုင်းတာပေါ့နော်။ဒါလေးနဲ့လုံးလို့မရတော့ဘူး။အတီးရဲ့ black gas လို့ခေါ်တယ်သူတွေမှာရှိတဲ့ oxygen level တိုင်းမယ်ပြီးရင် carbon dioxide level ကိုလည်းတိုင်းရမယ်ပေါ့နော်ဆိုတော့ carbon dioxide တွေအရင်တက်သွားပြီဆိုလို့ရှိရင်သူနာမှိန်သွားမယ်မိသွားမယ်ပြီးရင်အသက်အန္တရာယ်ရှိမယ်အဲ့ဒီခါကျရင်ကျွန်တော်တို့ကလေဦး oxygen ပေးရုံနဲ့မရတော့ဘဲနဲ့အသက်ရှူချက်ကူရတဲ့အချိန်တွေရောက်တတ်တယ်အဲ့လိုအသက်ရှူချက်ကိုကူတဲ့အခါမှာအဆုတ်ထဲကိုပါဇက်ခဲနေပြီးတော့ carbon နှာခေါင်းထဲကနေပြီးတော့ပိုက်ထည့်မယ်ပြီးရင်အသက်ရှူချက်နဲ့တင်တယ်ပေါ့နော် ventilator ခေါ်ပါတယ်အဲ့ဒါမျိုးနဲ့လုတ်တဲ့အခါမှာ risk ဆရာအရင်များတယ်လူနာတွေ့လည်းများတယ်ထည့်ပေးတဲ့ဆရာဝန်တွေလည်းများတယ် ICU bed ဆိုတာလည်းအရင်ကတမိုးရှိတဲ့ bed ပေါ့နော်သူကဘယ်နည်းကြာမလဲကုန်ကြသေးပေကလည်းအများကြီးရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကုထုံးရောရှိသေးလားဆရာ
ကြီးဈာထဲမှာပါရှိလဲဆိုရင်ဒီလိုအောက်ဆီဂျင်ပေးရရင်ဆောရံပြောတဲ့ set invasive ventilation ပေါ့အသက်ရှူချက်ကြီးတင်လာရဲဈာထဲမှာတစ်ခုရှိသေးတယ် non invasive ventilator ဆိုတာရှိတယ်ပိုက်ကိုအဆုတ်ထဲကိုမထည့်တော့ဘူးမထည့်ဘဲနဲ့နှာခေါင်းနဲ့ပါးစပ်ကို mask နဲ့အုပ်မယ်ပြီးလို့ရှိရင်ဆောရံပြောတဲ့အသက်ရှူချက်နဲ့တတ်ပေးထားတာပေါ့ကျွန်တော်တို့ခေါ်တာတော့ NIV လို့ခေါ်ပါတယ်အဲ့ဒါနဲ့ကျွန်တော်တို့ကပေးလို့ရတယ်ဒါပေမဲ့အဲ့လိုပေးလို့ရှိရင်လည်းပြဿနာကဆောရုံးပြောတဲ့ပိုက်ထည့်ပြီးတော့အသက်ရှူချက်တင်လာတော့အားမရှိဘူးတစ်ချိန်တည်းမှာသူကထွက်တဲ့ဝင်တဲ့ရှိတဲ့ထွက်တဲ့လေထဲမှာ virus ပေါ်ပါတယ်အပြင်ကိုထွက်ပြီးတော့ကူးဖို့အတွက်ကအရင်လွယ်ရပဲပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့နောက်ထပ်ရောစိုးရိမ်ရစရာရှိသေးလားဆရာ
နောက်တစ်ခုကဒီကျွန်တော် COPD ပန်းနာရင်ချက်အဆုတ်ပွားပန်းနာသမားတွေမှာချက်တဲ့အခါမှာကျွန်တော်တို့က nebulizer လို့ခေါ်တဲ့အငွေ့ရှူစဲနဲ့သုံးတဲ့အခါမှာလူကချောင်းဆုတ်တဲ့ချောင်းဆုတ်ပြီးရင်ဒီခါလေးသူကအဲ့အငွေ့ရှူစဲပေးလိုက်ရင်ဘေးနားကိုချောင်းပြန်ဆိုရင်အဲ့ဒီတည်းကနေပြီးတော့အမှုန်မွှားရင်းနဲ့ပိုးမွှားရင်းနဲ့ပြန့်ပြီးတော့ဘေးနားလူတွေပါကျန်းမာရေးဝန်ထမ်းတွေပေါ့အထူးသဖြင့်အကူဆက်မှုဖြစ်စေနိုင်ပါတယ်။ဒါမှမဟုတ်တာမန်လူတယောက် COVID ဖြစ်တာနဲ့ COPD ရောဂါရှိတဲ့လူနာတယောက် COVID ဖြစ်တာနဲ့ဆိုရင်လူနာအတွက်လည်းတော်တော်လေးအန္တရာယ်ကြီးရဲ့ကူပေးရတဲ့ပြုစုစောက်ရှောက်ပေးရတဲ့ဆရာမဆရာမတွေသူတို့တွေလည်းအနေနဲ့ပို့ပြီးတော့ညားနေဆိုတဲ့အခြေအနေရှိပါတယ်ဗျာ
ဟုတ်ကဲ့ဆရာကြီးအခုလိုကိုဗစ်ကာလမှာပေါ့နော်အဆုတ်ရောဂါအခံအထူးသဖြင့် COPD ရှိတဲ့သူတွေအနေနဲ့နောက်ထပ်ရောစိုးရိမ်ရစရာရှိသေးလားဆရာ
နောက်တစ်ခုတော့ OBD ကိုကျွန်တော်တို့ကခဏခဏခေါ်လို့မရဘူးဖြစ်နေတာပေါ့အဲ့ဒီခါကျတော့ဒီ COPD ဆိုတဲ့ရောဂါကအဆုတ်တစ်ခုလည်းမဟုတ်ဘူးသူနဲ့တွေ့ပြီးတော့ဖြစ်နေတဲ့ရောဂါတွေရှိသေးတယ်ဥပမာအားဖြင့်နှလုံးရောဂါအစာယူလမ်းကြောင်းနဲ့ပတ်သက်တဲ့ရောဂါအယူယောဂါစသဖြင့်အဲ့ဒါကြီးတွေးနေတတ်တယ်။အဲ့ဒီယောဂါတွေကိုကျွန်တော်တို့ကပုံမှန်လာတိုင်းလာတိုင်းမှာစစ်ကြည့်ရတယ်ပေါ့နော်။အဲ့တော့ခုကအဲ့ဒါစစ်ဆေးမှုမရှိဘူးဆိုတော့အဲ့ဒီယောဂါတွေတွေးပြီးဖြစ်နေတာတွေတော့လကောက်ဆောရစီယိုဘီယောဂါကနေပြီးတော့အဲ့ဒီယောဂါတွေကိုဆက်ပြီးဝင်သွားတာမျိုးတော့လကောက်ဖြစ်နိုင်တယ်ပေါ့။အဲ့ဒါကြီးကျွန်တော်တို့ကပုံမှန် check up လုပ်ပေးနိုင်တော့ဘူးဆိုတဲ့အတွက်သူတို့တွေအားနေရတယ်ပေါ့နော်။နောက်ဆောရပြောတဲ့ TV ကိစ္စကျွန်တော်နိုင်ငံက TV တော်တော်များတယ်။ COPD patient က TV လည်းတွေးပြီးတော့ရှိနေနိုင်တာပေါ့။ကိုစတေးဟ ோம் လုပ်လိုက်တဲ့အခါကျတော့ TV လူနိုင်လဲ TV ဆေးကန်းသွားဖို့အခက်အခဲရှိတယ်။ TV ဆစ်ဆေးဖို့အတွက်လည်းအခက်အခဲရှိတယ်။ဆိုတော့ TV case တွေကအိမ်မှာပဲနေနေကြတယ်။အိမ်မှာပဲနေပြီးတော့အတူနီးနီးကပ်ကပ်နေခဲ့မယ်ဆိုရင်တယောက်နဲ့တယောက်ယောဂကူဖို့ကတိတ်ပြီးတော့လွယ်ရပါပဲ။အဲတော့ COPD ဓမ္မနဲ့ TV နဲ့တွေ့လိုက်တော့သူ့မှာနှစ်တက်ကွန်းသုံးတက်ကွန်းနားတော့တာပဲ။အဲတော့ပို့ပြီးတော့ယောဂလည်းကြွာလာတယ်။တယောက်ကနေတယောက်ကိုလည်းထပ်ပြီးတော့ကူဖို့များတာပေါ့လေ
။ဟုတ်ကဲ့ဆရာ။အဲတော့အခုလိုဒီနောက်ထပ်ကိုဗစ်မှာလည်းဒီယောဂါတွေကသိဆုံးမှုအဓိကဖြစ်စေတာကိုတွေ့ရတာပေါ့ဆရာတို့ထူးထူးလေးဒီနှလုံးယောဂါမျိုးပေါ့နော
်ဟုတ်တယ်ဗျဟုတ်ပါတယ်ဗျ
အဲ့တော့သူတို့အတွက်ရောဆရာရဲ့အခုလိုယောဂါတွေတွေ့ရှိနေရင်ဘယ်လိုမျိုးဆရာဆက်ပြီးကြလဲ
ဟုတ်တယ်ဗျအခုအချိန်ကတော့ကိုဗစ်ကြောက်တော့အပြင်ကိုမထွက်နိုင်ကြဘူးပေါ့နော်အဲဆေးရုံဆေးကမ်းလေးကျွန်တော်ကခဏခဏပုံမှန်လာပါဆိုတာမျိုးလုပ်လို့မရဘူးပေါ့ဗျအဲ့တော့ယောဂါလက္ခဏာထူးခြားပြီးခံစားရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကိုအမြန်ဆက်တွေ့ပါprivacy ဆေးရုံတွေမှာတော့ကျွန်တော်တို့ teleconsultation တွေတွေ့နေကြကြလုပ်ပါတယ်အဲ့ဒါမျိုးနဲ့ဆက်လိုက်ရင်တော့ဒီမှာတန်ပြန်ရှိတယ်ဆိုပါလို့ဒီစုပ္ပပန္နတမားရင်မတွေအောက်နေတယ်ဆိုပါလို့အဆုတ်ကြောင့်အောက်တာလည်းဖြစ်နိုင်တယ်နှလုံးကြောင့်အောက်နေတာလည်းဖြစ်နိုင်တာပေါ့အဲ့တော့ ECG တွေကျွန်တော်ဆွဲကြည့်လိုက်ရင်ဟိုကကျွန်တော်သိနိုင်တာပေါ့နော်စသဖြင့်ဒီလိုလုပ်တာရည်လည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဆေးရုံဆေးကမ်းမဖြစ်မနေသွားသင့်တဲ့အခြေအနေမျိုးအတွက်ပေါ့ဆရာပါကိုအဓိကထောက်ပြခြင်းလ
ဲအခုလူနာတွေလူအိမ်တော်တော်များများမှာတော့ပါသွားရှိနေလဲဆိုလို့ရှင်pass oximeter လို့ခေါ်တဲ့တွေးတဲ့ oxygen တိုင်းနဲ့ဆက်လေးတွေကတော်တော်များများစောင့်ထားကြတာတွေ့ရတယ်။အဲ့ဒါလေးကတော်တော်လေးအကျိုးရှိတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာနှလုံးခုန်နဲ့နှုံလည်းပါတယ် oxygen လည်းပါတယ်။ဆိုတော့အဲ့ဒီကလည်းကျွန်တော်တို့နဲ့ဒီ teleconsultation လုပ်တဲ့အခါမှာဥမာ oxygen ဘယ်လောက်ကျနေလဲ။ခန္ဓာက95ရှိတယ်၊ကိုယ်ကတော့90အောက်ကျောင်းနေတာရေးကြည့်ရပေါ့။နှလုံးခုန်ကအရင်တော့ဆို90ကျော်ရှိရဲ၊ကိုယ်က90ဖြစ်နေ။ဒါဆိုရင်နှလုံးခုန်ကမှားနေသလား၊ဆီးကျက်မမှန်ဘူးလား။ဆက်တင်ဒါသူတို့ဆေးရုံဆေးကောင်ဘေးကိုလာပါဘယ်လိုလုပ်ရပါမလဲဆက်တင်ဒီလိုပြောရတာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သ စဉ်တင်ဆက်သွားမယ်။တိုင်းရင်တည်င်းလွာကကျူဆူပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းလုံးသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပွန်မြို့နယ်မှာကရင်တော်လှန်ရေးနေ့မကျင်းပါဖို့တပ်မတော်ကကန့်ကွက်စာပေးပို့ခဲ့ပါတယ်။ချင်းပြည်နယ်ပလောဝါမြို့နယ်ပြည်သူ့လွတ်တော်မှာအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြည်ထောင်ချိုးပါတီကိုယ်စားလှယ်လောင်းကနေကန့်ကွက်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်က Development Media Group တင်ဌာနအက်ဒီတာနဲ့သတင်းထောက်တဦးကိုဆက်သွယ်ရေးပုံမှန်66နဲ့တရားစွဲဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပုံမြို့နယ်ထီလော်တေထကျေးရွာမှာ82နှစ်မြောက်ကရင်တော်လှန်ရေးနေ့မကျင်းပဖို့တပ်မတော်ကကန့်ကွက်စာပို့တာနဲ့ပတ်သက်ပြီးနေရာပြောင်းရွှေ့မကျင်းပနိုင်ဘူးလို့ KNU လက်အောက်ခံ KNLA တပ်မဟာ၅ဖက်ကပြန်လည်ပြောဆိုလိုက်ပါတယ်။ကရင်တော်လှန်ရေးနေ့ကိုထီလော်တေထကျေးရွာမှာကျင်းပခွင့်မပြုဘဲကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ၅ဌာနချုပ်ဒေဘူးနိုနေရာမှာပဲပြန်လည်ကျင်းပဖို့အရှိတောင်တိုင်းစစ်ဌာနချုပ်ကတပ်ဆိုင်ရာ KNU ဆက်ဆံရေးရုံးထံဇန်နဝါရီလ22ရက်နေ့မှာအသိပေးစာပေးပို့တာရှိတဲ့အပေါ် KNU ဖက်ကပြန်လည်ပြောဆိုတာလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာကရင်တော်လှန်ရေးနေ့ကျင်းပရင်မြန်မာအစိုးရနဲ့တပ်မတော်ကိုအနောက်ရှက်တစုံတရာဖြစ်ပေါ်နိုင်ခြေမရှိတာကြောင့်ထီလော်တေထရွာမှာပဲကျင်းပမှာဖြစ်တယ်လို့ KNLA တပ်မဟာ၅ကဇန်နဝါရီလ25ရက်နေ့ကပြန်ပေးပို့တဲ့အကြောင်းပြန်စာမှာပြောဆိုထားပါတယ်
။2020ခုနှစ်အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ပလက်ဝါမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြိုင်ဘက်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီကဆလိုင်းခွဲရံကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ထံကန့်ကွက်လွှာပေးပို့ထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ထံကံကွက်ရတဲ့အကြောင်းရင်းတွေထဲမှာတော့ပလဝါမြို့နယ်ကိုစလေးအုပ်စုမှာရွေးကောက်ပွဲမကျင်းပပေးတာနိုင်ငံဝန်ထမ်းမဟုတ်တဲ့သူတွေကိုမဲယုံမှုပြစ်ခတ်တာရွေးကောက်ပွဲနီးကတဲ့ချိန်ထိစမီးမျိုးပေါ်ရှိစစ်ဘေးရှောင်ပြည်သူတွေကိုအသံငါငွေကြီးပေးအပ်တာနိုဝင်ဘာလ9ရက်နေ့ထိရွေးကောက်ပွဲမဲဆွယ်မှုတွေပြုလုပ်တာစတာတွေပါဝင်အချက်ကိုချက်ရှိတယ်လို့ဆလိုင်းခွဲရံကပြောပါတယ်2020တွေ့တွေ့ရွေးကောက်ပွဲမှာပလောဝမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါတီကဦးစိန်အောင်ဟာဇန်နမဲစုစုပေါင်း 3,540 ကိုမဲရရှိခဲ့ပြီး USDP ပါတီကဆလိုင်းခွဲရံကတော့ဇန်နမဲစုစုပေါင်း 3,346 မဲရရှိပြီးတော့ဦးစိန်အောင်ကို203မဲနဲ့ရှုံးနိမ့်ခဲ့တာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မိုင်းပန်မြို့နယ်ထဲမှာလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကိုမိုင်းပန်မြို့အခြေဆိုင်အစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်ရမှာအစိုးရဘက်ကတေကြေဒဏ်ရာရမှုရှိခဲ့ပါတယ်ဇန်နဝါရီလ25ရက်နေ့မှာမိုင်းပန်မြို့အနောက်ဘက်နမ်တင်းအုပ်စုမင်းဟောင်းရွာအနီးRCSS SSA လှုပ်ရှားရာတောပိုင်းမှာမိုင်းပန်မြို့နားလောရွာအခြေဆိုင်ခမရ905တပ်ကအင်အား60ခန့်ကဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်းတိုက်ပွဲကြောင့်အစိုးရတပ်မတော်သား3ဦးကြဆုံးပြီး4ဦးဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်း RCSS SSA ပြောခွင့်ရာဗိုလ်မှူးဆိုင်ခမ်းဆမ်ကပြောပါရယ်ဒါပေမဲ့တပ်မတော်ဘက်ကအတည်ပြုချက်တော့မရခဲ့ပါဘူးအဲ့ဒီနေ့ကတိုက်ပွဲမှာအစိုးရတပ်မတော်ဘက်က60မမလက်နက်ကြီးတွေနဲ့တောပိုင်းကိုပစ်ခတ်ခဲ့ကြောင်းလဲမိုင်းပန်ဒေတာခံတွေကပြောပါတယ် RCSS SSA ဟာအစိုးရနဲ့ NCE အပြစ်ခရစေးရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်တယ်လို့အစိုးရတပ်မတော်ကလည်းဇန်နဝါရီလကုန်အထိတဖက်တပ်အပြစ်ရက်ကြောင်းကြေညာထားပါတယ်
ရခိုင်ပြည်နယ်အတွက်ကိုဗစ်ကာကွယ်ဆေးတွေဇန်နဝါရီလ23ရက်နေ့ပထမကျင်းရောက်ရှိလာပြီးဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အခုရောက်ရှိလာတဲ့ကာကွယ်ဆေးတွေဟာအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုလူတန်းနဲ့ဆေးတွေထက်ကတချို့ဝယ်ရှိပြီးဒီလ29ရက်နေ့မှာကျန်းမာရေးဝန်ထမ်းတွေကဦးစားပေးနေတဲ့စတင်ထိုးပေးမှာပါ။အိန္ဒိယနိုင်ငံကပထမကျင်းလူတန်းနဲ့ဆေးလုံးပေါင်းတသန်းကျော်ကိုပိုင်းဒေသကြီးနဲ့ပြည်နယ်တွေကကျန်းမာရေးဝန်ထမ်းတွေအစိုးရဖွဲ့ဝင်တွေနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကိုဦးစားပေးထိုးပေးသွားမယ်လို့အာဆာနဲ့ကျန်းမာရေးဝန်ကြီးဌာနကမကြသေးမီကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာ COVID-19 ကူးစက်ရောဂါကြောင့်လူပေါင်း40နီးပါးသေဆုံးခဲ့ရပြီးရာနဲ့ချီတဲ့သူတွေလည်းကူးစက်ခံခဲ့ရပါတယ်။
မွန်ပြည်နယ်မြို့တော်မြို့နယ်နီးပတော်ရွာသားရာပါချန်လုတ်တာကိုထွန်းဝင်းအသက်32နှစ်ကိုလူသတ်မှုတန်တရားနဲ့ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့က
ကမာဝဲရဲစခန်းကဖန်စီခေါ်ဆောင်သွားပြီးနောက်အမှုစစ်ဆေးနေစဉ်တည်ဆုံးသွားတဲ့အတွက်နှစ်နာတူမီတာစုကလူတက်မှုနဲ့ပြန်လည်အမှုဖွင့်တိုင်ကြားသွားမယ်လို့မိခင်ဖြစ်သူဒေါ်စနာကပြောပါတယ်။နိဗဒေါ်ကျေးရွာမှာရွှေ့ပြောင်းလှုပ်သားတူလက်တယ်မပေါ်ဘဲအတက်ခံရမှုကိုတန်တရားရှိတယ်လို့ဆိုပြီးကိုထွန်းဝင်းကိုကမာဝဲနယ်မြေရဲစခန်းအတွင်စစ်ဆေးနေစဉ်ဦးခေါင်းအတွင်းတန်ရာနဲ့တည် Yemune, Kamawan Nemi, Yezakanga, Sakamuruga, Tesong Luko, Wintungo, Yetapa Wenu, Yenemu, Mashi Jane, Yoga Hounijang, Atashu Chapi, Tesong Kerapitelu, Tasu Kejang, Lagando Biosu Chaku, Lumukunya Achoma, Boka Popya, Tabare.
Aku today worry go select and set be to Mava. Rakaibine Sidwichi Development Media Group, DMG Tadin Tanaga, Dutawinka Edita, Goodney Winsane, Tadin Tao, Man Ninwe Rugu, Asuya Tamroga, Setwe, Boma Chosa Tane, Sidwin Yo Amani Yeskama, Mata Bemiga, Abu Puin Tabare, Tizang Mao Eye Susi Chaku, Miglia Mungani, then set be Tabare.
အစိုးရတမတော်ကစက်တွေရေးပုံမှာ66နဲ့တရားစွဲစုခံထားရတယ်နဲ့ပတ်သက်လို့တရားစွဲစုခံထားရသူDNG သတင်းဌာနအက်ဒီတာကိုနေဝင်းစံကအခုလိုပဲပြောပါတယ်ကျွန်တော်တို့DNG သတင်းဌာနကဒီဇန်နဝါရီလ10ရက်နေ့မှာပေါ်ပြခဲ့တယ်ကျွန်တော်တို့ကတော့နေနေဒီမာလာကီယောကနေပြီးတော့ဟိုဆန်အင်းအမြာကိုဒီ
တန်တော့သားရရှိပါပြီ။ဆောက်တော်တွေဒီကြည့်ရတာဒီကျေးဇူးရှင်တဲ့ပတ်ပြီးတော့ဖော်ပြတာပေါ့နော်။အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအနှံ့ကြရလို့ပြရတယ်ခင်ဗျာ။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကကြောက်တော်မြို့နယ်မာလာကြီးရွာကစပါးတောင်900ကျော်ကိုအစိုးရစစ်တပ်ဖွဲ့ဝင်တချို့ကယူဆောင်သွားတယ်လို့သတင်းရေးသားခဲ့တဲ့အတွက်တမတော်ကိုအတရေဖြတ်မှုနဲ့အခုလိုအက်ဒီတာက
ိုတိုင်ကြားထားပြီးဥပဒေကြောင့်အရရင်ဆိုင်သွားမှာဖြစ်တယ်လို့လည်းကိုနေဝင်းဆန်ကပြပါတယ်။ကိုတိုင်လည်းအမှုဖွင့်ခံထားရသူတူဖြစ်တဲ့ရေရင်ကြရာတည်င်းဌာနအေဒီတာဦးခန့်ရကျော်ကဒီလိုတည်င်းသမားတွေကိုအစိုးရစစ်တပ်ကတရားစွဲဆိုနေတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပဲပြောပါတယ်။
အဲ့တော့တည်င်းသမားတွေကိုတရားစွဲမယ်ဆိုရင်ဒါရိုက်တရားဆွေးဆိုရင်ကမှတရားဆွေးဆိုမှုကိုမြင်တာပြမီဒီယာကောင်စီကတချို့ပဲတရားဆွေးဆိုဖြစ်ပါတယ်ဒါမှကာမေကြီးတို့ဒီပြည်သူ့မှတ်တမ်းမှာဖြစ်ပါတယ
် DMG သတင်းဌာနကအေဒီတာချုပ်ကိုအောင်မင်းဦးကိုလည်းလွန်ခဲ့တဲ့နှစ်မတ်လဒုတိယပတ်က SP ရဲတပ်ဖွဲ့ကတရားလိုလုပ်ပြီးမတရားအတင်းဆက်သွယ်မှုပုံမှ18တင်းနဲ့တရားဆွေးဆိုခဲ့တယ်လို့ဒီဇင်ဘာလဒုတိယပတ်မှာလည်းအဲ့ဒီသတင်းဌာနကမောင်တော်ခြေဆိုင်သတင်းတော်ကိုအောင်ကျော်မင်းကိုဆက်သွယ်ရေးပုံမှ66နဲ့လန္ဒရာဦးစီးဌာနကတရားစွဲဆိုခဲ့တဲ့အတွက်အခုအခါ DMG သတင်းဌာနကသတင်းသမား၄ဦးတရားစွဲဆိုခံထားရပါတယ်ရှင
်။ဆက်ပြီးတော့ဘကိုးတိုင်းညောင်လေးပင်ခရိုင်အတွင်းဖြစ်ပွားနေတဲ့တပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KMU တို့အကြားကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းဆောင်နေကြရတဲ့ဒေသခံ1000နီးပါးအတွက်စားနပ်ရိက္ခာနဲ့အသုံးဆောင်ပစ္စည်းတွေအရေးပေါ်လိုအပ်နေပါတယ်။ဒီကြောင့်အမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကနေတင်ဆက်ပေးပါမယ်ရှင်။
ကျောင်းလေးပင်ခရိုင်ကြောက်ကြီးမြို့နယ်ဆစ်ဆောင်လေအနေနဲ့စန္ဒရိခံနဲ့သုံးဆောင်ပစ္စည်းတွေအရေးပေါ်လိုအပ်နေပေမဲ့လုံခြုံရေးအခြေအနေရမပို့ဆောင်ရကြဘူးလို့ကျောင်းလေးပင်ခရိုင်ကရေလူမှုရေးရာဘက်ကတာဝန်ရှိသူစောစီဖတ်တော်ကဆိုပါတယ်
ဒီနေ့ကတော့ခက်ခဲတာပေါ့ဒီမှာတနေ့အလိုပြတဲ့အခါကျတော့ပြတဲ့အခါမှာလည်းအကုန်လုံးအဆင်ပြေမရှိဘူးဒီစွာကလေးနဲ့ဆိုတော့အဲ့လိုမျိုးပဲဖြစ်တာနဲ့တကယ်ပြေတော့မှစားကြရတယ်အကုန်လုံးအဲ့လိုအိမ်ပေါ့အိမ်မှာပဲကြံနေကြတယ်ဒါနဲ့အတိတ်ကလိုအပ်ချက်ကတော့အဲ့ဆေးဝါးတို့ပါလို့ကြတော့အခုရလောဆရာဒီတော်အေးတာကအခုဒီစပနပတ်ဒီမှာလို့အဲ့မှာကလေးတွေနေကောင်းတယ်လို့အဲ့လိုလိုရှိတယ်မူရပြည့်စည်တဲ့ကတော့အဆုံးပဲလေအဆောင်အမှအဝအဝအစားကလေးဝစားလူကြီးဝစားဒီစားတော့ကြရတယ်ဆေးဝါးတယ်လူတယ်ဒါနဲ့ကမ္ဘာပေါ်ရတဲ့အခြေအနေအဲ့လိုရှိတယ်ပေါ့
KMU စက်မှ၃နှစ်မြည်ဖြစ်တဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်တွင်2020ခုနှစ်စီစဉ်ပါလလယ်ပိုင်းကစပြီးတော့ဒီကနေ့ထိနှစ်ဖက်ကြားတိုက်ပွဲတွေပြစ်ကတ်မှုတွေဆက်တိုက်ပြပွားနေလို့အနီလာကျေးရွာကဒေသခံ1000နီးပါးခန့်ကစောတောင်တွေထဲစစ်ဘေးလွတ်ရာနေရာမှာပုန်းချောင်နေရပါတယ်စက်မတော်နဲ့ KMU ကြားညောင်လေးပင်ခရိုင် KMU စက်မှ၃နှစ်မြည်တွင်တမကပဲကရင်ပြည်နယ်ဖားပေါ်ခရိုင် KMU စက်မှ၅နှစ်မြည်တို့မှာလည်းတိုက်ပွဲတွေဖြစ်ပွားနေတာပါ
ဒီကတွင်လုံချုံကြီးအာမခံချက်မရှိတဲ့အတွက်ကျောင်းကြီးမြို့နယ်တွင်ကဆစ်ဆောင်ပြည်သူတွေအတွက်ပြိခါနဲ့ဆေးဝါးသွားရောက်ကူညီပေးဖို့ခက်ခဲရှိနေတယ်လို့ကျန်းယူတမန်ကပြောခွင့်ရပထမမန်းကပြောပါတယ်အစောပိုင်းကစကားရရပြောရင်တော့ကျင်းမာနေတယ်ပေါ့နော်ဒီကံဒီကိုလည်းမစစ်တပ်ဘက်ကသွားလာမှုနဲ့ကန့်တာနေတဲ့ခါကြတော့ကျွန်တော်တို့တစ်ဖက်ကအကူအညီပေးနိုင်ပေးမဲ့
ဒီလိုတွေအတွက်ကူညီပေးမဲ့အဖွဲ့အစည်းတွေကဆက်ပေါ့ဝင်ဖို့ထွက်လို့မရတဲ့မှာဖြစ်နေတယ်ဒီအတွက်လည်းကျွန်တော်တို့ကဒီပဲကင်ယူဘက်ကတော့လက်နက်မိနိုင်သလောက်ဟိုထိုးခွင့်နဲ့တော့ရနေသလောက်တော့တတ်နိုင်တဲ့ကူညီမှုတွေကိုတော့ကျွန်တော်တို့ဆိုဆောင်ရွက်ပေးနေတာတော့ရှိပါတယ်ဆိုတော့လည်း NGO တွေ
INGO တွေဝင်နေဖို့ရှိကတော့ဒီ
ကိုယ်ရင်ပြင်းနယ်ဖာပုံမြို့နယ်ထီလော်တေထကျေးရွာမှာကိုယ်ရင်တော်လိုင်းရင်းနဲ့မကျင်းပဖို့တမရော်ကကန့်ကွက်စာပေးဖို့တာနယ်ပတ်သက်ပြီး KNU လက်အောက်ခံ KNLA တပ်မဟာငါးဘက်ကလက်မခံခဲ့ပါဘူးချင်းပြင်းနယ်ပလောဝမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာအနိုင်ရရှိခဲ့တဲ့ဥစိန်အောင်ကိုပြည်ထောင်စုကြန့်ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီပြိုင်ဖက်ကိုယ်စားလှယ်လောင်းကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ထံကန့်ကွက်စာပေးဖို့ထားပါတယ်
တော်ရရှင်ရဲ့ခုနားဆင်ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တော်ရရှင်များရှင်ကြာသာပရိနိညာပိုင်းအတွက်အပတ်စဉ်ကဏ္ဍရီကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါမယ်။ ပြည်ကနေနှောင်းနှစ်ဆယ်အမေရိကန်သမ္မတရွေးကောက်ပွဲရလအပေါ်မကြီးနဲ့ဒေါသတွေနဲ့နာကြီးချက်တွေကနိုင်ငံအဝန်စုပူမှုတွေဖြစ်အောင်လှုံ့ဆော်လာနိုင်တယ်လို့လူညွေးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။လူညွေးကိုချိန်ချောက်နိုင်တဲ့အနေအထားတွေဧပြီလကုန်လောက်ထိဆက်ပြီးတော့ရှိနေနိုင်တယ်လို့ပြည်ရင်းလူညွေးဌာနကဗိုလ်ဒူးနီကထုတ်ပြန်တဲ့ပြည်ရင်းအကြမ်းဖက်ဝါဒဆိုင်ရာအကြံပေး
တခုထိဆက်လက်ထားရှိမယ်လို့အမေရိကန်နိုင်ငံညာရေးဝန်ကြီးအသစ်အန်ထိုနီဘလင်ကန်ကဗုဒ္ဓဟူးနေ့ကပြောပါတယ်ပိတ်ဆို့မှုတွေရုပ်သိမ်းမှုအဆင်သင့်မဖြစ်သေးသလို JCPOA လို့ခေါ်တဲ့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေ2015ခုနှစ်ကချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကိုအမေရိကန်တို့ပြန်လည်ဝင်ရောက်ဖို့လဲအလှမ်းဝေးနေသေးတယ်လို့သူကပြောပါတယ်တရုတ်နိုင်ငံမှာကိုဗစ်ရောဂါစတင်ဖြစ်ပေါ်ရတဲ့အရင်းမြစ်ကိုစုံစမ်းမှုရောက်ရှိနေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေဟာနှစ်ပတ်ကြာကွာရန်တင်းအပြီးမှလုပ်ငန်းတွေစတင်လုပ်ဆောင်နေပါပြီ။တရုတ်နိုင်ငံအနေနဲ့ဒီနိုင်ငံကစစ်ဆေးရေးတောင်းဆိုချက်တွေကိုလရီနဲ့ချီပယ်ချထားခဲ့ပြီးမှအခုနောက်ဆုံးသူတည်သူတွေအတွက်လုံလောက်တဲ့လီလာခွင့်ပြုဖို့ကိုကတိပေးခွင့်ပြုခဲ့တာပါ။ WHO ဘက်ကတော့အခုစုံစမ်းရတဲ့ရည်ရွယ်ချက်ဟာကမ္ဘာကပ်ရောဂါပြန့်နှံ့မှုမှာအပြစ်တင်ဖို့မဟုတ်ဘဲနောက်ထပ်ကပ်ရောဂါတွေကျရောက်လာခဲ့ရင်ကာကွယ်တိုက်ဖြတ်နိုင်မှုနဲ့အပြေရှာဖို့ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာအချင်းပြေချာဆောင်မှုတိုက်ဖြတ်ရင်းနဲ့ဆိုင်တဲ့ကမ္ဘာလုံးဆိုင်ရာအဆင့်မှာတခြားနိုင်ငံ25နိုင်ငံနဲ့အတူတိုးတက်လာတဲ့နိုင်ငံတစ်ခုဖြစ်နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ Transparency International ရဲ့အခုနောက်ဆုံးထွက်လာတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2012ခုနှစ်ကလေးကစပြီးဒီဖွဲ့ရဲ့နှစ်စဉ်သုတေသနပြုစုလာတာအရာမြန်မာနိုင်ငံဟာ73မှတ်အထိတိုးလာပြီးစုစုပေါင်း28မှတ်နဲ့နိုင်ငံပေါင်း180ထဲမှာအဆင့်139အဖြစ်တခြားနိုင်ငံ၄ခုနဲ့အတူပူးတွဲသတ်မှတ်ခံရတာဖြစ်ပါရဲ့ရှင်။ဒေါ်ရရှင်များရှင်ကြာသပတေးနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုရောစိတ်ပါချွလန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.